ရှင်မေပြုတဲ့ကုသိုလ်ရဲ့ဖွပါကကိုရေစက်ချခြင်းအမြတ်တမ်းပေးဝေခြင်းဒီကိစ္စနဲ့ရက်ကိုမဆောင်ရွက်မီမှာအနုမောဒနာတရားဟောကြားပေးပါမယ်။ဟာလို့အနုမောဒနာတရားနာယူကြရအောင်။ရှင်နေသာသနာတော်နှစ်2553ခုနှစ်ကောဇာတက္ကရေ1382ခုနှစ်နရောလာဇန်8ရက်ခရစ်နှစ် 2009 ခုနှစ်နိုဝင်ဘာလ24ရက်အင်္ဂါနေ့မှာစကိုင်းတောင်ယူညစကြာအကြောင်းတိုင်းမှာပရိယပฏิပတ်သာသနာတောင်ကိုထမ်းဆောင်နေကြတဲ့သံဃာတော်ရှင်မြတ်တို့ရဲ့ထံမောက်သို့လာရောက်ပြီးကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များကမန္တလေးမြို့လွှတ်တော်တန်းရက်မှာနေထိုင်ကြတဲ့ဖခင်ကြီးဦးမောင်ကြီးနဲ့ငွေထီးသုံးလက်သာသမီးကြီးမိသားစုများဖြစ်ပါတယ်အကြောင်းရင်းခန္ဓာကဖခင်ကြီးကျေးဇူးရှင်ဖခင်ကြီးဦးမောင်ကြီးရဲ့မွေးနေ့မင်္ဂလာကိုကြောင်းပြုပြီးတန်ဃာတော်ရှင်မြတ်ပေါ့အာနေ့လေခါမှာမွန်မြတ်တော်ခဲဝဲဘောရှင်ဆွမ်းများရွှေရည်ဆွမ်းများဆက်ကလှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုမိမိတို့ဖိတ်မှန်ထားတဲ့ဓမ္မမိတ်ဆွေများနဲ့တကွအားလုံးတော့ကြောင်းတိုက်တွင်သူကောင်းမှုတရားတော်ကိုပူဇော်သည့်အနေဖြင့်နဝကမ္မ5000ချက်ယခုလောလောဆယ်မှာရန်ကုန်မြို့မင်္ဂလာပြုဟာတာမဏေကျော်စာမှုဘွဲကိုတွားရောက်ဖြည့်ဆူကြတဲ့တန်ဃာတော်အပါ60တို့အတွက်ခရီးစရိတ်ဖြစ်တဲ့နဝကံမှာ2သိန်းကျက်လှူဒန်းခြင်းရသက်ကြအကြောင်းတိုင်းမှာမိမိတို့ရခင်ကလှူဒန်းခဲ့တဲ့ငွေပရိသားပြင်12သိန်းကျက်ထဲမှာယနေ့ကျေးဇူးရှင်ဖခင်ကြီးဦးမောင်ကြီးရဲ့မွေးနေ့မင်္ဂလာဖြစ်တဲ့1သိန်းကျက်ထပ်မံပြီးတော့ဖြည့်ဆွတ်လှူဒန်းကြခြင်းကုကြောဆိုတော်ယင်းသေးမိသားစုကလည်းပဲ1000ကျက်ဒေါ်ကျွဲလက်ကဏီမိသားစုက1000ကျက်ဒေါ်ဆန်းဆန်းချူဒေါ်ခင်မမစေရနာထဲဆိုင်မိသားစုက1000ကျက်ဆိုပြီးတော့အခြားသောဓမ္မမိတ်ဆွေများလည်းပဲမိမိတို့ဆွမ်းအားရှိသည်မြစုပေါင်းပြီးတော့ကုသိုလ်ကောင်းမှုပြုလုပ်ကြရတယ်။ယနေ့ကုသိုလ်ကောင်းမှုပြုလုပ်တဲ့တရားကြီးဦးမောင်ကြီးရဲ့မွေးနေ့မင်္ဂလာမှာခေါင်းကြီးကပညာယရနာဆိုတဲ့ခေါင်းစည်းနဲ့အနုမောဒနာတရားဟောကြားပေးပါမယ်။ဘုန်းကြီးတို့လောကမှာပညာယရနာဟာတိတ်ပြီးတော့အရေးကြီးတယ်။ပညာယရနာကြီးကျယ်လို့ရှိရင်အာလုံးရဲ့အကိုစားကိုခံရတယ်။အာလုံးရဲ့လေစားမှုကိုခံရတယ်။အာလုံးရဲ့ယုံကြည်မှုကိုခံရတယ်။ဘာဖြစ်လို့လဲဆိုတော့ပညာယရနာကြီးကျယ်လေစိတ်တက်တရားလည်းပဲတိတ်ပြီးတော့နုညံ့တိမ်မွေ့ပြီးတော့မြင့်မြတ်တဲ့နှလုံးသားပိုင်ရှင်လည်းပဲဖြစ်သွားနိုင်တယ်။ပညာဆိုတဲ့နေရာမှာဘုန်းကြီးတို့လောကီပွဲဒီဂရီညလောက်ကိုဆိုလိုတာမဟုတ်ပါဘူးခုခေတ်မှာတော့ပညာလို့ဆိုလိုက်လို့ရှိရင်လူတွေဘက်က BA ပွဲ BSc ပွဲ PhD ပွဲစသည်ဖြင့်မဟာဝိဇ္ဇာပွဲစသည်ဖြင့်ဒါတွေကိုပဲမျက်စိတွေမြင်နေကြပါတယ်တန်ခါလောကဘက်ကကြည့်လို့ရှိရင်လည်းပဲပညာဆိုတာနဲ့တပြိုင်နက်ဓမ္မစရိယာပွဲတာမဏေကျော်ပွဲဒီဝန္တပွဲတိပိတကတရပွဲစသည်ဖြင့်ဒါတွေကိုပဲမျက်စိတွေမြင်နေကြပါတယ်တကယ်တော့ဒါတွေကပညာအစစ်မဟုတ်သေးပါဘူးပညာအစစ်ကိုရဖို့ရန်အတွက်အထောက်အကူတော့ဖြစ်တယ်တကယ်ပညာလို့တော့ခေါ်ဖို့ရခဲရင်ပါသေးတယ်ဒီဘွဲဒီဂရီတွေရအောင်ကြိုးစားပြီးတဲ့နောက်ဒီဘွဲဒီဂရီကိုအသုံးချပြီးတော့ပညာအစစ်ရအောင်လုပ်ဖို့မိမိတို့မှာတောင်းနေအများကြီးကြံပါသေးတယ်ဒါကြောင့်ဘုန်းကြီးရဲ့ပညာယရနာဆိုတဲ့နေရာမှာတကယ်ပညာအစစ်အကြီးကျယ်ဆုံးအနေနဲ့ပြောလို့ရှိရင်တော့ဖရာရှင်ရဲ့တပ္ပဏိတဉာဏ်တော်ဟာကြီးကျယ်တဲ့ပညာယရနာပဲနောက်ပြီးတော့ခွန်ကြီးတို့တာဝကတွေနဲ့ဆိုင်တဲ့ဝိပဿနာပညာမပညာဖို့ပညာဒါတွေကတော့ပညာတရားအစစ်တွေပဲအဲ့ဒီပညာအဆင့်ထိမရောက်သေးပါဘူးဆိုရင်ခွန်ကြီးတို့တန်ត្រာထဲမှာကျင်လည်တဲ့အချိန်မှာဘာပညာအရေးကြီးတယ်လဲကုသိုလ်ကိုကုသိုလ်မှန်သိအောင်လုပ်ရတယ်အကုသိုလ်ကိုအကုသိုလ်မှန်သိအောင်လုပ်ရတယ်တခါတည်းရံမှာကုသိုလ်လေးလုပ်ပါတယ်ဆိုပြီးအကုသိုလ်တွေဖြစ်နေတဲ့ပုံကိုယ်တွေပြောပြီးတော့မြန်မာနိုင်ငံအပါအဝင်အလုံးအများကြီးရှိပါတယ်ဒါကြောင့်မို့ဒီကုသိုလ်အကုသိုလ်ကိုဘာပဲလုပ်လို့ဘလို့စိတ်ထားနဲ့လုပ်ရင်ကုသိုလ်ဖြစ်မလဲအပြစ်ကင်းမလဲဘလို့စိတ်ထားနဲ့လုပ်ရင်အကုသိုလ်ဖြစ်မလဲအပြစ်တွေရှိမလဲအပြစ်ဆိုတာလောဘဒေါသမောဟဒါတွေပါနေလို့ရှိရင်ဒီဟာလုပ်ဟာဘုန်းကြီးတို့အပြစ်ရှိတယ်လို့ခေါ်ရပါတယ်သူကသူတက်နိုင်လို့ဗုဒ္ဓဘာသာဝင်ဖြစ်ပြီးတော့သာသနာပြုနေပါတယ်ပြောပြောလောဘဒေါသမောဟတွေအစွန်းထွက်နေဒါဟာအပြစ်ကင်းတဲ့အလုပ်မဟုတ်ပါဘူး။နောက်ဆုံးဈေးရောက်နေတယ်ဝန်ထမ်းလုပ်နေတယ် တနိုင်နေမြလူမှုရေးလုပ်နေတယ်ဒီလုပ်တွေလုပ်နေပေမဲ့ကိုယ့်ရဲ့စိတ်နှလုံးသားမှာလောဘဒေါသမောဟအပြစ်တွေကင်းနေပြီဆိုရင်ဒါဟာအပြစ်ကင်းတဲ့အလုံးလို့ဒီလိုပဲသတ်မှတ်လို့ရပါတယ်ဂုံရှိတဲ့အလုံးပေါ့ဒါကြောင့်ခွန်ကြီးတို့ဒီနေရာမှာပညာဆိုတာခွန်ကြီးကြီးရတာကဘွဲ့ဒီဂရီညကိုကြီးရတာမဟုတ်ပါဘူးဘွဲ့ဒီဂရီကိုခွန်ကြီးကရှုံချနေတာမဟုတ်ပါဘူးဘွဲ့ဒီဂရီဟာပညာရှိဖို့အတွက်ပညာစစ်ရဖို့အတွက်ထောက်ကူတော့ဖြစ်တယ်တို့တော့ပညာစစ်မဟုတ်သေးဘူးလို့ဒါမျိုးနားလည်စေချင်တာပါ။ဒါကြောင့်ပညာစစ်ဆိုတာဘုရားရှင်ကိုယ်တော်မြတ်အရတမဉ္စအရတပုဉ္စတပ္ပိဏိတဉ္စဒေသနာဉ္စဒါတွေကတော့ကြီးကျယ်တဲ့ပညာယတနာတွေပေါ့။ဘုန်းကြီးတို့တာဝကတွေမှာမပညာဖို့ပညာအဲ့ဒီအောက်ဆင်းသက်လိုက်ရင်ယုံနံတဘာဝကိုယုံနံအတိုင်းသိနေတဲ့ငါးဆွဲတွေပြောက်ပြီးတော့ငါသားငါသမီးအစွဲလန်းတွေကင်းပြီးတော့ယုံနံတဘာဝကိုယုံနံတဘာဝအတိုင်းသိအောင်လုပ်နေတဲ့ဝိပဿနာပညာဒါတွေဟာပညာယတနာတွေပါပဲ။နောက်ဆုံးအဲ့ဒီပညာတွေတိမရောက်တော့မှနေ့စဉ်ဘဝထဲမှာစောစောကဘုန်းကြီးပြောတယ်လို့အပြစ်ကင်းတဲ့အလုပ်အပြစ်မကင်းတဲ့အလုပ်နောက်ပြီးတော့ကုသိုလ်ဖြစ်တဲ့လို့အကုသိုလ်ဖြစ်တဲ့လို့မဲညစ်တဲ့လို့ဖြူစင်တဲ့လို့ဒါလေးကိုဖွဲခြားသိတာကိုအောက်ထည့်ဆုံးအပြင်ပညာလို့ခေါ်ပါတယ်။ဘွဲ့ဒီပတိတွေမရရင်နေပြီစီအဲ့ဒီလိုကုသိုလ်အကုသိုလ်ကိုဖွဲခြားသိတတ်လို့ရှိရင်ပညာရှိလို့ခေါ်လို့ရပါတယ်။ဘွဲ့ဒီဂရီတွေဘလောက်ပဲအဆင်မြင့်နေနေပါမောက္ခာကြီးတွေဖြစ်နေနေကုသိုလ်အကုသိုလ်ကိုခွဲခြားမသိတတ်ဘူးဒါဆိုရင်ပညာရှိလို့ပြောဖို့ခဲရင်းပါတယ်ဒါကြောင့်ဘုန်းကြီးဒါလေးတွေကိုသိစေခြင်းလို့ပညာယတနာဆိုတဲ့ခေါင်းစည်းနဲ့ဟောပေးပါမယ်ဘာဖြစ်လို့လဲဆိုတော့ပညာယတနာကိုပိုင်ဆိုင်လို့ရှိရင်ပညာယတနာစစ်လေနှလုံးသားမြင့်မြတ်လေဖြစ်သွားပါတယ်နှလုံးသားမမြင့်မြတ်သေးပါဘူးဆိုရင်ပညာယတနာအစစ်မရှိသေးဘူးတချို့ကပြောမှာပေါ့အရှင်ဗျာဘယ်လိုဖြင့်ဘွဲ့ဒီဂရီတွေတိတ်ကြီးကျယ်တာပဲအထွတ်ထိပ်တွေရောက်နေတာပဲဒါပေမဲ့နှလုံးသားကညှင်းလိုက်တာညင်းညက်မှုကင်းလိုက်တာဒါဘုန်းကြီးတို့ဘွဲ့ကိုသွားပြီးပညာစစ်ထင်လို့ပါပညာစစ်တာနှလုံးသားထဲမှာကိန်းအောင်ပြီပညာယရနာအစစ်မှန်ကိုပိုင်ဆိုင်ခွင့်ရပြီဆိုနှလုံးသားတွေကလည်းတဖြည်းဖြည်းနဲ့မြင့်မြတ်လာတယ်ဆိုတာဒါလေးကိုဘုန်းကြီးကသိစေချင်ပါတယ်အဲ့တော့ပညာယရနာပိုင်ဆိုင်တာကြီးကျယ်လေလေအများရဲ့ကိုးစားမှုအများရဲ့ယုံကြည်မှုအများရဲ့လေးစားမှုစသည်ဖြင့်ခံယူရနိုင်တယ်အများပုံလည်းအကျိုးဆောင်ရွက်နိုင်တယ်ပရဟိတဓမ္မကြီးကြီးကျယ်ကျယ်ဖြစ်သွားနိုင်တယ်ပေါ့ဘုရားတို့မြတ်စွာဘုရားကြည်ပေါ့မြတ်စွာဘုရားရှင်ကိုတော်မြတ်ဟာဗုဒ္ဓဆိုတဲ့ဘွဲ့တော်ရပါတယ်ဗုဒ္ဓဆိုတာဘာလဲလို့မေးရင်ဘုရားတို့တောင်မြုမာကလုံဆရာတော်ဘုရားကြီးကလက္ခဏာတော်ကြီးငယ်အသွဲအသွဲဖြင့်တက်ပဲလွှတ်စွာကိုရင်ကားဝဲပါရမီတော်ကိုလုံးချုံ၍မွှန်းထုံသင်ကျူတယံဘူးဉာဏ်တူကင်းလက်အရဟတ်ဖြင့်တက်ပြဲခပ်ပင်ကိလေသာရှင်းသာဉာဏ်ရင်မဟာကရုဏာနှင့်တမ္မာတံဗောဓိယစာရှိလက်ဉာဏ်တော်မြတ်၏ကိဉ္ဝဲဆံပြောခန္ဓာပေါ်ဝဲဘွဲ့တော်ဗုဒ္ဓတင်ပါရသည်လောကထွတ်ထားမြတ်ဖျားတဲ့ဘုန်းကြီးတို့ဗုဒ္ဓဆိုတာဘုန်းကြီးတို့အလုံးဗုဒ္ဓဘာသာဝင်တွေကိုးကွယ်နေတယ်ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေကိုးကွယ်တဲ့ဗုဒ္ဓဆိုတာဘလိုပုဂ္ဂိုလ်မျိုးကိုဗုဒ္ဓဘွယ်အနှင့်ထားတာလဲဒါလေးကိုမိမိတို့ဖျားရှိခိုးတိုင်းဖျားဖူသွားတိုင်းဒါလေးကိုနှလုံးသွင်းဆင်ခြင်နိုင်လို့ရှိရင်တော့ဗုဒ္ဓအစစ်နဲ့တွေ့ရတာပါပဲဗုဒ္ဓအစစ်ဆိုတာဗုဒ္ဓဘွယ်တော့ခံထိုက်တဲ့ပုဂ္ဂိုလ်ဆိုတာဒီလိုပါပဲရုပ်နာခန္ဓာပေါ်မှာဘလိုလဲဆိုတော့ရုပ်ပိုင်းဆိုင်ရာကြည့်လိုက်လို့ရှိရင်လက္ခဏာတော်ကြီးငယ်အသွဲအသွဲဖြင့်တပ်ပေလစွာကိုရင်ကားဝဲပါရမီတော်ကိုလုံးချုံ၍တဲ့ဘုန်းကြီးတို့ကိုးကွယ်တဲ့ဗုဒ္ဓဖရာဆိုတာအခြားသောဖရာရှင်တွေနဲ့မတူပါဘူး။ဘုန်းကြီးတို့ကိုးကွယ်တဲ့ဗုဒ္ဓဘွဲ့အခံထားတဲ့ဖရာရှင်ကိုတော်မြတ်ဟာရုပ်ခန္ဓာကိုတပ်ပယ်မှုကိုကြည့်လိုက်လို့ရှိရင်ပါရမီတွေဟာလေးတင်ချင်တဲ့ကဘာတသိန်းဖြည့်ဆည်းခဲ့။ဘလို့ဖြည့်ဆည်းခဲ့တယ်လဲ။သူများနဲ့မတူအောင်ကိုဖြည့်ဆည်းခဲ့ပါတယ်။နောက်ဆုံးမှာအသက်သေးခံပြီးတော့ဒါနတွေပေးခဲ့တယ်။ကိုယ့်အသက်ကိုသေးခံပြီးတော့သူများအသက်ပေါင်းများစွာကယ်ခဲ့တယ်။ကိုယ်အသက်ကိုတည်ခံပြီးတော့သီလပါရမီတွေဖြည့်ခဲ့တယ်။ပညာရာမှာလည်းပဲကြီးကျယ်ဖြည့်ခဲ့တယ်။သီးခံတဲ့နေရာမှာလည်းပဲအသက်သေးတယ်ခန္ဓာကိုယ်ခြေတဲ့လက်တွေဖြတ်ခံပြီးတော့ထိသီးခံပြီးပါရမီဖြည့်ခဲ့တာပေါ့။အဲ့တော့ပါရမီတွေကဘလောက်ကြာအောင်ဖြည့်တယ်လဲ။ကဘာပေါင်း၄တင်ခြေနဲ့ကဘာတသိန်းဆိုတော့အင်မတန်မှမှန်ဆကြည့်ရတာကိုမလွယ်ပါဘူး။အဲ့ဒီလောက်ပါရမီတွေဖြည့်ခဲ့တော့ဘုန်းကြီးတို့နောက်ဆုံးဘဝမှာတိဋ္ဌာမင်းသားဘဝမှာသူတိတာနဲ့ပြည်ရည်ပဋိသင်္ဍေနေလိုက်တဲ့အခါမှာအဲ့ဒီပဋိသင်္ဍေဒီနောက်ဆုံးပဋိသင်္ဍေတဲ့နောက်ထပ်ပဋိသင်္ဍေမနေရတော့ဘူးချုပ်ငြိမ်းသွားမှာပရိနိဗ္ဗာန်ဆံတော့မှာအဲ့တော့ပါရမီတော်တွေကဖြည့်ဆည်းခဲ့တာများတော့ဘာဖြစ်တယ်လဲပါရမီတော်တွေက နောက်ဆုံးဘဝမှာဒီဘဝပြီးရင်နောက်ထပ်အကျိုးပေးစရာဘဝမရှိတော့ဘူးဆိုတော့ဘာဖြစ်လဲဝိုင်းပြီးတော့အလူရဲ့အကျိုးပေးကြတော့တာပဲညနေတော်မှာဆိုလို့ချင်းလည်းပဲလူမင်းနတ်မင်းဗြဟ္မာမင်းဘယ်သူနဲ့မှမတူအောင်သူကအကျိုးပေးမယ်ငါကအကျိုးပေးမယ်နဲ့နောက်ဆုံးဘဝမှာအကျိုးပေးခွင့်မရလိုက်မှဆိုးတဲ့အလားအလုံးပါရမီတော်တွေကဝိုင်းရင်ကျိုးပေးလိုက်တာအင်မတန်မှတပ်ပင်ခဲ့ပါတယ်အဲ့တော့နောက်ဆုံးပါရမီတော်တွေဟာနောက်ဘဝမှာကျိုးပေးစရာမရှိတော့ဒီဘဝမှာနောက်ဆုံးအနေနဲ့ငါတို့အကျိုးပေးကြစို့ဆိုမပြောတော့လေပြောတယ်လို့ဝိုင်းပြီးတော့ကျိုးပေးလိုက်တာလက်တော်ပဲကြည်ကြည်ခြေတော်ပဲကြည်ကြည်မျက်နှာတော်ပဲကြည်ကြည်အားလုံးတစ်ကိုယ်လုံးဟာတကယ်လူမင်းနမင်းဗြဟ္မာမင်းတွေဘယ်သူနဲ့မှမတူအောင်အင်မတန်ချောမောလှပပါတယ်ဆိုတဲ့ခေမာထေရီတို့ရတော်တရာတို့ကသူတို့တဲ့ချောမောလှပပါတယ်လို့ချီးကျူးရလောက်အောင်ဘုန်းကြီးတို့မြတ်စွာဘုရားရဲ့ရုပ်ဆင်းဟာတပ်ပင်ခဲ့ပါတယ်အဲ့တော့ပါရမီတော်ကြီးခြုံလာတဲ့အတွက်နောက်ဆုံးဘဝမှာဝိုင်းပြီးတော့အကျိုးပေးစီရာဘဝနောက်ထပ်မရှိတော့အလူရဲ့ဝိုင်းကျိုးပေးကြတယ်တဲ့လှုပ်ခဲ့တဲ့ပါရမီတော်ကြီးကလည်းဘယ်သူနဲ့မှမတူအောင်အသက်ဆွန့်ပြီးတော့ကိုလှုပ်ခဲ့ပါတယ်ဒါကြောင့်နောက်ဆုံးဘဝမှာရုပ်လက္ခဏာလက္ခဏာတော်ကြီး32ပါးလက္ခဏာတော်ငယ်380နဲ့ဘုန်းကြီးတို့အင်မတန်မှတင့်တယ်လှပပါတယ်အဲ့ဒါဘုန်းကြီးတို့ကိုးကွယ်တဲ့ဗုဒ္ဓရဲ့ရုပ်အခြင်းတော်ပါလက္ခဏာတော်ကြီးငယ်အသွဲသွဲဖြင့်တပ်ပေလှစွာကိုရင်ကားဝဲပါရမီတော်ကိုလုံးချုပ်၍မွှန်းထုံတင်းကျူတယံဘူးတဲ့နောက်ဆုံးတစ္ဆာ၄ပါးကိုဆရာမကူပဲနဲ့အလိုလိုဒုက္ခသမုဒိယနိရောဓမဂ္ဂတစ္ဆာ၄ပါးကိုအလိုလိုတည်ခဲ့ပါတယ်။ဘုန်းကြီးတို့ဉာဏ်ပညာကြီးကျယ်တဲ့ရှင်သာရိပုတ္တရာမြတ်စွာဘုရားပြီးရင်သာသနာတော်မှာရှင်သာရိပုတ္တရာလောပညာကြီးကျယ်တဲ့ပုဂ္ဂိုလ်မရှိပါဘူး။သို့တော့ရှင်သာရိပုတ္တရာတောင်းမှပိဿဝဂ္ဂီ၅ဦးတည်းရအငယ်ဆုံးဖြစ်တဲ့ရှင်အတ္တတိထံအနေတရားနာရလို့တစ္ဆာလေးပါးကိုသိခဲ့ရပါတယ်။မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကတော့ဆရာမပါဘဲနဲ့ဟောဒီလောကုတ္တရာပညာတစ္ဆာလေးပါးကိုသိတဲ့နေရာမှာမပညာပုပညာတွေရနဲ့တစ္ဆာလေးပါးကိုထိုးထွင်းရသိတဲ့အခါမှာဆရာမရှိဘူးတဲ့ကိုယ်တော်တိုင်သိတာအဲ့ဒါခေါင်းကြီးတို့ကိုးကွယ်တဲ့မြတ်စွာဘုရားရုပ်အစင်းတော်ပဲကြည်ကြည်ဉာဏ်ပညာတော်ပဲကြည်ကြည်ဘယ်ဘက်ကမှဘာလိုပါတယ်လို့ပြောလို့မရပါဘူး။ဒါကြောင့်မို့ပါရမီတော်ကိုလုံးခြုံ၍မွှန်းထုံတင်းကျူတယံဘူးယံတူကင်းလက်အရဟတ်ဖြင့်တက်ဖြဲခပင်းကိလေရှင်းတာတဲ့နောက်ဆုံးအရတမတ်ဉဏ်နဲ့ရှိနေတဲ့ကိလေသာတွေကိုအားလုံးတက်ဖြဲလိုက်တာမြတ်စွာဘုရားရဲ့နှလုံးသားအင်မတန်မှဖြူစင်တယ်ကိလေသာညစ်ကြေးဆိုလို့လုံးဝမရှိပါဘူးဘုန်းကြီးတို့မြတ်စွာဘုရားရဲ့စိတ်တော်ကိုမျက်စိနဲ့တာကြည့်လို့ရရင်ဝင်းဝင်းတောက်ပြီးတော့တဖိတ်ဖိတ်လက်နေမှာပဲကိုချင်းစာကြည့်ရင်ပို့ပြီးတော့သိတာပါတယ်ဘုန်းကြီးတို့ကိုထုစဉ်နေမနဲ့အိယာကလင်းတဲ့ချိန်ဒါမှမဟုတ်အိယာကထတဲ့ချိန်ကနေပြီးတော့အိယာကဝင်တဲ့ချိန်ကြီးကြည့်လိုက်အိယာကထတယ်ဆိုလို့ချင်းပွဲလန်းရှိတယ်ဆိုရင်7နဲ့ဆက်ပြီးတော့လောဘတွေဖြစ်စိတ်တိုင်းမကြရင်ဒေါသတွေဖြစ်မျက်နှာလပြင်းတာနဲ့ဆက်ပြီးတော့လောဘတွေဖြစ်ဒေါသတွေဖြစ်ကိုမကြည့်ချင်တဲ့လူနဲ့တွေ့တော့ဒေါသတွေဖြစ်ကိုတွေ့ချင်တဲ့လူနဲ့တီးတော့လောဘတွေဖြစ်စိတ်တိုင်းမကြတဲ့အတန်တွေကြတော့ဒေါသတွေဖြစ်စိတ်တိုင်းကြတဲ့တခြင်းတန်လေးတွေကြတော့လောဘတွေဖြစ်လောဘဒေါသဖြစ်နေတာကိုဖြစ်မှန်းမသိတော့မောဟတွေဖြစ်နေဘုန်းကြီးတို့စိတ်တွေဘလောက်ညစ်ကြူးလိုက်တယ်ဘုန်းကြီးတို့မျက်စိနဲ့တည်းကြည့်လို့ရရင်ပုထုဇဉ်တွေရဲ့စိတ်တွေဟာဖြူစင်တဲ့ကွက်အင်မတန်နဲသွားပါလိမ့်မယ်အင်မတန်တတိတရားနဲ့နေပြီးတော့ဝိပဿနာတရားသို့မဟုတ်ဗုဒ္ဓနုတ်တတိစသည်ဖြင့်မေတ္တာတရားဒီလိုနေတဲ့ပုဂ္ဂိုလ်တွေရဲ့စိတ်ကတော့ထိုက်လျောက်ဖြူစင်ကောင်းဖြူစင်နိုင်ပါတယ်သို့တော့တတိတရားလောပြီးတော့လွတ်လွတ်လပ်လပ်နေတဲ့ပုထုဇဉ်တွေမှာတော့စိတ်တွေကညစ်ထေးလို့ပါရီအညစ်ထေးတွေလည်းလောဘအညစ်ကြီးဒေါသအညစ်ကြီးမောဟအညစ်ကြီးစိတ်တိုင်းကြခံစားရတာကလောဘအညစ်ကြီးစိတ်တိုင်းမကြရင်ဒေါသအညစ်ကြီးဓာရီဖြစ်နေလို့ဖြစ်မှန်းမသိတော့မောဟအညစ်ကြီးဓာရီနဲ့ညစ်ထေးနေမှာဒါကိုယ့်ရဲ့စိတ်နဲ့မြတ်စွာဘုရားရဲ့စိတ်တော်နဲ့နှိုင်းရှင်မှမြတ်စွာဘုရားရဲ့စိတ်တော်ဟာအရတ္တမဉဏ်နဲ့အရတ္တမလက်နဲ့အာလောကိတ္တာတွေဖြည့်ဆည်းပြလိုက်ပြီတဲ့လုံးဝမရှိတော့တပြက်ပြက်ပင်ကိလေရှင်းတာတဲ့ဒါကြောင့်မို့ကိလေသာတွေကလုံးဝကိုရှင်းနေတာမြတ်စွာဘုရားကဒါကြောင့်မို့လူတွေနဲ့တည်းကပူဇော်ကြတာပဲဘုန်းကြီးတို့ဒီလိုပဲပုထုဇဉ်တွေလည်းဒီတိုင်းပဲငါ့ကိုမယုံသေးရကောင်းကသွားပြီးတော့သူများကိုအပြစ်မတင်နဲ့ငါဟာရောယုံသေးခံနိုင်နဲ့ပူဇော်ခံနိုင်နဲ့လောဘဒေါသငါဘလောက်ကင်းတယ်လေဒါလေးကိုကိုယ့်ကိုယ်ကိုပြန်ပြီးတော့ချင်းချင်းရပါတယ်မြတ်စွာဘုရားကတော့လောဘဒေါသတွေဘလောက်ကင်းတယ်လေအထုံးဝါဒနာကိုမပါတာဘုန်းကြီးတို့ယဟန်နာတွေကမှတခါတည်းရန်ဇမင်းလေးဖြစ်ခဲ့တဲ့တချို့ယန္တာတွေကိလေသာကင်းပြီမဲ့အထုံငွေလေးရဲ့ကြံသေးတယ်သူများပေါ်မှာဟဲ့အယုတ်ကောင်းလို့ရှင်ပြလိုက်တာဝစ္စာတို့ခေါ်ခဲ့တာဒေါသစိတ်နဲ့ခေါ်တာတော့မဟုတ်ဘူးသို့တော့အငွေသက်တွေကြံနေတာမြတ်စွာဘုရားကအဲ့ဒီအငွေသက်ကိုမရှိတာပါဘုန်းကြီးတို့ရေတံပလင်းလေးရဲ့ရေကိုတွန်ပြလိုက်တဲ့အခါမှာနန့်ကြည့်ရင်ဘာမှဘုန်းကြီးတို့မနံဘူးအရက်ပလင်းချက်ရက်ထည်ထားတဲ့ပလင်းကိုတွန်ပြလိုက်တဲ့အခါ အရက်တော့မရှိဘူးတို့တော့အနံလေးရကြံတယ်လို့ရဟန္တာတွေရဲ့တဏ္ဍာမှာကိလေသာကုန်သွားပြီမဲ့အငွတ်သက်တွေကြံနေပါတယ်မြတ်စွာဘုရားရဲ့နှလုံးသားကတော့မြတ်စွာဘုရားရဲ့စိတ်တော်ကတော့ကိလေသာတွေကအငွတ်သက်အထုံးကိုမကြံတော့တာရေတံမလေးတွေကရေတွေသွန်ပစ်လိုက်တယ်ဘာမှအနံမရတော့ဘူးအင်မတန်မှတန်ရှင်းတဲ့အနံလေးပဲຢာကောင်းຢာသွားနိုင်တယ်လို့လေဒါကြောင့်မို့ဉာဏ်တူကင်းတဲ့အရဟတ်ဖြစ်တယ်ဒါကြောင့်မြတ်စွာဘုရားကိုလူတွေနဲ့ပြည်မာတွေကဝိုင်းပြီးတော့ပူဇော်ကြတာယနေ့ဗုဒ္ဓဘာသာဝင်တွေလည်းဖရာဆိုတဲ့တန်လေးကြရင်လက်ဥချီကြမယ်မြတ်စွာဘုရားရဲ့ပုံတော်ကိုမြင်လို့ရှိရင်ရှ िख ိုးခြင်းကြမယ်ဒါလောဘဒေါသမောဟကင်းလို့ရှ िख ိုးတာအဲ့တော့ကိုယ်အချင်းချင်းဘာဖြစ်လို့ရှင်မခိုးကြတာလဲပူမပူဇော်ကြတာလဲလောဘဒေါသသူ့လိုကိုယ်လိုဆိုရင်ဘယ်သူကပူဇော်ခြင်းမလဲဒါကြောင့်မို့အာလုံးမိဘဖြစ်တဲ့ပုဂ္ဂိုလ်တွေကသာသမိရဲ့ပူဇော်မှုရိုသေမှုခံနေတယ်ဆိုရင်သာသမိတွေတည်းပို့ပြီးတော့ကိုယ်ခြင်းတရားကောင်းပြီးတော့လောဘဒေါသနှဲအောင်ကြိုးစားရပါတယ်ဒီလိုနဲ့တော်လို့ချင်းသူ့အလိုလိုစိတ်ကညှို့ပြီးတော့ပူဇော်ကြတယ်ယိုသေးကြတယ်ငါ့ကိုမယိုသေးရကောင်းလားဆိုရင်ကို့မှာပဲအရှုံးတွေထွက်ပြီးဒေါသတွေဖြစ်တတ်ပါတယ်ဒါလေးတွေကဘုန်းကြီးတို့မြတ်စွာဘုရားရဲ့ဒီဗုဒ္ဓဆိုတဲ့ဘွဲ့ဟာဘယ်သူခံယူထိုက်တယ်လဲဆိုတော့ဘုန်းကြီးတို့ကိုးကွယ်တဲ့မြတ်စွာဘုရားအဲ့ဒီလိုယုံချင်းအင်မတန်ကြည်လင်တဲ့အထက်မှာကိလေသာတွေကလည်းစင်ကြဲလို့ဆိုစိတ်တတ်ပါတိတ်စင်ကြဲပါတယ်နောက်ပြီးတော့ဉာဏ်တူကင်းလက်အရဟတ်ပြင်တက်ပြဲခက်ပင်ကိလေရှင်းတာဉာဏ်ရည်မဟာကရုဏာနှင့်တမ္မာတံဘောဒီရဲ့စရှိလက်ဉာဏ်တော်မြတ်ဤတဲ့ဘုရားတို့မဟာကရုဏာတော်ဒီကရုဏာပုတ်ပင်ကမှာဒေသနာတော်ဒါလည်းသိကြည်ညိုစရာကောင်းတာပဲမြတ်စွာဘုရားဘုရားတို့မနှစ်တိုင်းမနှစ်တိုင်းပစ္စည်းမှာရင်ရောက်လို့ရှိရင်တတဝါတွေကိုငါဘုသူ့ကိုခြေချွတ်ရမလဲဘုသူ့ကောင်းကျိုးဆောင်ရွက်ပေးရမလဲဘုသူ့ကိုတရားဟောပြီးတော့အပေလေးပါးကလွတ်အောင်ငါဆောင်ရွက်ပေးရမလဲဘုသူတွေနဲ့တရားထုတ်ရပြီးနိဗ္ဗာန်စံဝင်မလဲဆိုပြီးတော့မနဲ့မိုးတော့ရောက်ပြီဆိုရင်ဘုရားရှင်ကိုယ်တော်မြတ်ရဲ့လုပ်ငန်းတော်တစ်ခုဟာတတ္တဝါတွေကောင်းကျိုးငါဘုသူအကျိုးကိုဆောင်ရွက်ရမလဲဆိုတော့ပရာဟိတစိတ်နဲ့မြတ်စွာဘုရားဟာမဟာကရုဏာတော်နဲ့လောကကြီးကိုအင်မတန်တနာတော်စိတ်နဲ့ဗုဒ္ဓဆက်ကုနဲ့ကြည်တော်မူပြီးတော့ဘုသူခြေချွတ်ရမလဲဆိုတဲ့ကရုဏာအမြဲတမ်းကိန်းမာတယ်ဒီလိုပဲဘုန်းကြီးတို့ပုထုဇဉ်တွေလည်းပဲလင်းလာရင်ဒီတိုင်းလေးပဲနေတဲ့မှာတယ်အဲ့တော့ဘုန်းကြီးတို့အဲ့ဒီလိုကြည်ပြီးတဲ့ကဘုရားရှင်ကိုယ်တော်မြတ်ကကျွတ်ထိုက်တယ်ဆိုလို့ရှိရင်ဘလောက်ပဲခကြီးဝေးဝေးတခါတည်းရန်ခြေချင်းကြွတော်မူတယ်တခါတည်းရန်တကိုးနဲ့ကြွတော်မူတယ်တခါတည်းရန်ကြတော့ရဟန်းတွေနဲ့ကြွတယ်တခါတည်းရန်ကြတဘာတွေကြွပြီးတော့အဲ့ဒီပုဂ္ဂိုလ်အတွက်ခြေချွတ်တော်မူတယ်တဲ့အဲ့အင်မတန်မှကရုဏာကြည်မာပါတယ်ဘုန်းကြီးတို့နောက်ဆုံးမှာပရိနိဗ္ဗာန်ဆံဃာနီမှာကျမ်းမာကြီးရမကောင်သေးဝန်းတွေကသွားအဲ့ဒီအချိန်မှာတော့မှဒုက္ခတပရပိုက်ကြီးကိုမြတ်စွာဘုရားကပရိနိဗ္ဗာန်ဆံမှု나이ပိုင်းအလိုထိအောင်တရားတွေဟောပြီးတော့အရတ္တမတ္တကုနဲ့ရဟန္တာဖြစ်အောင်ခြေချွတ်ပြီးသွားတယ်ဘုန်းကြီးတို့ဆိုရင်နေမကောင်းဘူးဆိုရင်ကိုယ့်အကူချမ်းချမ်းသာသာပဲနေကျင်တာမြတ်စွာဘုရားမနေရရှာပါဘူးအင်မတန်မှကရုဏာကြည်လွန်းလို့ဒေသနာဉာဏ်နဲ့ဟောတယ်အဲ့ဒီကရုဏာမဟာကရုဏာတော်တို့ဒေသနာဉာဏ်တို့ကိမ့်ဝက်နေတာကိုဖရာလို့ခေါ်ရပါတယ်ဗုဒ္ဓလို့ခေါ်ရပါတယ်နောက်ပြီးတော့ဉာဏ်တူကင်းလက်အရဟတ်ပြင့်တက်ပြဲခက်ပင်ကိလေရှင်းတာဉာဏ်ရင်မကရုဏာနဲ့တမ္မာတံဘောရီအစရှိလက်ဉာဏ်တော်မြတ်ဤတဲ့တပ္ပညုတဉာဏ်ကြီးဘလောက်ပညာရတနာကြီးကြီးကျယ်လိုက်မသိတာမရှိဘူးညီရတဲ့တရား၅ပါးအလုံးကိုသိတယ်တတ္တဝါတွေက तू ကလောဘရှိသလား तू ကဒေါသကြီးသလား तू ကတရားတရားကောင်းသလားဒီလိုစရိုက်တွေကိုလည်းသိတယ်အဲ့ဒီလိုစလိုက်တွေပြီးတဲ့အခါမှာသူ့ကိုငါဘယ်လိုတရားမျိုးဟောရင်သူ့ကျွတ်တန်းဝင်မလဲဆိုပြီးတော့တရားရှင်ကြီးရဲ့မျိုးမျိုးကိုလည်းကျွမ်းကျင်တော်မူတယ်တဲ့အဲ့ဒါသဗ္ဗညုတဉာဏ်ရဲ့အစွမ်းတွေပါအဲ့ဒီသဗ္ဗညုတဉာဏ်တွေမဟာကရုဏာတော်တွေဒေသနာဉာဏ်တော်တွေအရဟတမဉာဏ်တော်တွေအဲ့ဒီဉာဏ်တော်တွေကိန်းနေတဲ့ခန္ဓာအဲ့ဒီခန္ဓာပေါ်မှာဗုဒ္ဓဆိုတဲ့ဘွဲ့တော်ရခဲ့တာပါဒါကြောင့်ခွန်ကြီးတို့ကိုးကွယ်တဲ့ဗုဒ္ဓဟာအဲ့ဒီလိုရုပ်သက်ပင်နေတဲ့ခန္ဓာစင်ပေါ်မှာမဟာကရုဏာတော်ကြီးသိပ်ပြီးတော့တနာတက်တယ်သူများအကျိုးသိပ်ပြီးတော့ဆောင်ရွက်တယ်နေမနာညာမအားကိုပင်မှန်ခံပြီးတော့ဆောင်ရွက်တော်မူခဲ့တယ်တပ္ပညုတဉာဏ်အာလုံကိုသိတယ်အာလုံရဲ့စရိုက်တွေကိုသိတယ်တရားရှင်ဤမျိုးမျိုးကိုသိတယ်အရဟတမဉာဏ်ကိလေသာတွေလုံးဝကုန်ဆင်းသွားအောင်တက်ဖြတ်နိုင်တဲ့အရဟတမဉာဏ်တို့ဤအဲ့ဒီဉာဏ်တို့ကြီးကိန်းနေတဲ့ဖရာရှင်ရဲ့ရုပ်ခန္ဓာနာမ်ခန္ဓာကိုဘုန်းကြီးတို့ကဗုဒ္ဓလို့ဘွဲ့တော်တင်ရတာပါဒါကြောင့်ဘုန်းကြီးတို့မြတ်စွာဘုရားကိုရှေ့ခိုးတဲ့ကအဲ့ဒီပုံတော်ပေါ်မှာပုံတော်လေးတွေမှန်းပြီးတော့ရှေ့ခိုးရပါတယ်။အဘယ်ဘုရားကဘလို့ဖြစ်တယ်။ဘယ်ဘုရားသွားရင်ဆူတောင်းပြေးတယ်။ဒါမျိုးတွေလိုက်နေမယ်အစား။ဘယ်ဘုရားကိုပဲရှေ့ခိုးရှေ့ခိုးအိမ်ကဘုရားရှင်ကိုပဲရှေ့ခိုးရှေ့ခိုးအဲ့ဒီပုံတော်ပေါ်မှာပုံတော်လေးတင်ပြီးတော့ရှေ့ခိုးရင်ဘုန်းကြီးတို့တည်ပြီးတော့ဗုဒ္ဓနုဒ္ဓတိဘာဝနာအစစ်ဖြစ်တယ်တဲ့။ဒါကြောင့်တောင်းပြောဆရာတော်ဘုရားကြီးကလက္ခဏာတော်ကြီးငယ်အတွေ့အတွေ့ဖြင့်တပ်ပေလှစွာကိုရင်ကားဝဲပါရမီတော်ကိုလုံးချုံ၍မွမ်းထုံတင်ကျူတယံဘူးဉာဏ်တူကင်းလက်အရဟတ်ဖြင့်တက်ပြဲခက်ပင်ကိလေရှင်းတာ ယံယင်မဟာကရုဏာနှင့်တမ္မာတံဘောဓိအစရှိလက်ဉာဏ်တော်မြတ်ဤကိဉ္ဝဆံပြောခန္ဓာပေါ်ဝဲဘွဲ့တော်ဗုဒ္ဓတင်ပါရသည်လောကထွတ်ထားမြတ်ဖရာဆိုပြီးတော့ဘုန်းကြီးတို့ကိုးကွယ်တဲ့ဖရာဟာအခြားဖရာတွေနဲ့မတူပါဘူးဒီလိုပုံတော်ပေါ်မှာဉာဏ်တော်တွေအင်မတန်မှထုံထားပါတယ်ဉာဏ်တော်တွေကိဉ္ဝနေပါတယ်အဲ့ဒီလိုပုဂ္ဂိုလ်မြတ်ကိုမဟာလူသားဗုဒ္ဓလို့ဘုန်းကြီးတို့ကအတူမရှိတဲ့ဗုဒ္ဓအနိုင်မဲ့ဗုဒ္ဓဆိုပြီးကိုးကွယ်ရတာပါရုပ်ပုံလေးမှန်ပြီးတော့ရုပ်ပုံကတက်ပေတယ်ဒါလောက်ကလေးနဲ့မတင်းတိမ်ပါနဲ့အဲ့ဒီရုပ်ပုံတော်မှာဉာဏ်တော်ဒီမှန်ပြီးတော့ကိုယ်ပေါ်မှာကျေးဇူးပြုတယ်တတ္တဝါတော်ပေါ်မှာကျေးဇူးပြုတယ်အလုံးတတ္တဝါတွေကိုချေချွတ်တယ်ဒီပုံတွေကိုမှန်ပြီးတော့ရှ िख ိုးမှာဗုဒ္ဓနုတ္တိပါဝနာဖြစ်တယ်တဲ့ဒါလေးကိုဘုန်းကြီးသိစေခြင်းလို့ဟောပေးတာပါကောင်းပြီအဲ့ဒီဘုန်းကြီးတို့ကိုးကွယ်တဲ့ဗုဒ္ဓမှာအင်မတန်ကြီးကျယ်တဲ့တပ္ပဉ္စုတဉာဏ်ကြီးပိုင်ဆိုင်ခဲ့တော့လူတွေနဲ့တွေပြန်မာတွေကလည်းကိုးကွယ်တဲ့ပူဇော်တယ်ပူဇော်တရားလျော်ဆိုတာသူတို့မှာတော်တာပန်လေးဖြစ်သွားတယ်ဆိုရင်ပဲဘုန်းကြီးတို့ဓမ္မစကြာဟောကြားတော်မူအဲ့တော့ဓမ္မစကြာဝါစုလပြည့်နေမှာဟောကြားလိုက်တဲ့အခါရှင်ကုန်းတညာလောင်းရတေတပါးနဲ့ပြန်မာလက်ပြန်မာပေါင်း18ကလေးတို့ကျွတ်တန်းဝင်သွားတယ်ကြည့်လိုက်နော်အဲ့တော့တောတာပန်ဖြစ်သွားတဲ့လက်ပြန်မာတဦးကိုပဲကြည့်လိုက်ရင်တတန်တရာလုံးအစဆုံးမရှိတဲ့အိုနာသေးအိုနာသေးစလည်းဘယ်မှဘယ်တော့မှစတယ်မှမသိဘယ်တော့မှလည်းဆုံးမမသိတဲ့အိုနာသေးဇလန်းကြီးဟာမြတ်စွာဘုရားတန်တရားနာပြီးတော့ဉာဏ်စဉ်လိုက်ပြီးတော့တရားရှုမှတ်လိုက်တဲ့ကတောတာပန်ဖြစ်ပြီဆိုရင်အိုနာသေးဟာအဆုံးကိုလှမ်းပြီးတော့မြင်သွားရတော့ပါတယ်အများဆုံးခုနှစ်ဘဝပဲအိုနာသေးဇလန်းဟာကျန်တော့တယ်တဲ့ဒါကြောင့်ဘုန်းကြီးတို့တပ္ပဏိတဉာဏ်ဆိုတဲ့ပညာယတနာကြီးကိုပိုင်ဆိုင်တဲ့မြတ်စွာဘုရားကိုအကြောင်းပြုပြီးတော့အာလုံးသောတတ္တဝါတွေဟာမြတ်စွာဘုရားကိုကိုးကွယ်ရကိုးကွယ်လိုက်တဲ့အတွက်အင်မတန်မှအကျိုးတွေများသွားတယ်ဒါပညာယတနာကြီးကျယ်တဲ့တတ္တဝါတွေရဲ့ကောင်းကျိုးကိုဆောင်ရွက်နိုင်လေဆိုတာဒီသာထကလေးကိုဘုန်းကြီးကသိစေခြင်းလို့ပညာယတနာဆိုတဲ့အမည်နဲ့ဟောတာပါဒါလည်းပဲမြတ်စွာဘုရားဆိုတော့မြတ်စွာဘုရားနဲ့အတိုင်းတာနဲ့အာလုံးသောတတ္တဝါတွေကိုခြေချွတ်တော်မူတယ်အာလုံးသောတတ္တဝါတွေကလည်းပဲမြတ်စွာဘုရားရဲ့တပ္ပဉ္စုတဉာဏ်တော်ကြီးနဲ့ဟောရတဲ့တရားတွေကိုအကြောင်းပြုပြီးတော့အစဉ်အမြဲနေရတယ်ယနေ့တရားဓမ္မတွေကြည်လိုက်ပေါ့မြတ်စွာဘုရားရဲ့တရားတွေနာယူခွင့်ရနေတယ်မြတ်စွာဘုရားဟောကြားခဲ့တဲ့ဝိပဿနာလမ်းစဉ်တွေကိုရှုမှတ်ခွင့်ရနေတယ်ရှုမှတ်နေတဲ့အချိန်မှာကိလေသာတွေကင်းနေတယ်ဒါတွေကဘုသူ့ရဲ့ကျေးဇူးလေအဲ့ဒီပညာယတနာဆိုတဲ့တပ္ပဉ္စုတဉာဏ်တော်ကြီးရဲ့ကျေးဇူးပေါ့တကယ်လို့တပ္ပဉ္စုတဉာဏ်တော်ကြီးကိုမြတ်စွာဘုရားပိုင်ဆိုင်တော်မူပဲနဲ့ဖျားမဖြစ်ခဲ့ဘုန်းကြီးတို့ဘယ်လိုများနေကြမလဲကုသိုလ်အကုသိုလ်ဆိုတာသိခွင့်ရမှာမဟုတ်ပါဘူးဒါကြောင့်ဖျားရှင်တော်မပွင့်ပေါ်လျင်ဖျားရှင်တော်မပွင့်ပေါ်လျင်လူတော်အများစိတ်ကောင်းထားလေဤကားကုသိုလ်အကုသိုလ်နှင့်ထိုတို့ဘုံဘဝမတိကျများလာအပြစ်တွေတဲ့ဘုန်းကြီးတို့မြတ်စွာဘုရားကမပွင့်ခဲ့လို့ရှင်ကုသိုလ်အကုသိုလ်ဒါလေးတောင်မှဖွဲ့ခြားသိဖို့မလွယ်ပါဘူးဖျားရှင်တော်ပွင့်ထွန်းပေါ်၍ဟောပေါ်ညွှန်ကြားမြတ်တရားကြောင့်ဤကားကုသိုလ်အကုသိုလ်နှင့်ထိုတို့ဘုံဘဝတိကျရာများလာကျေးဇူးတွေတဲ့ကိုယ့်ကိုယ်ကိုပြန်ကြည့်လိုက်ကိုယ့်ရဲ့မိသားစုကိုယ့်ရဲ့မြန်မာပြည်ရပုံကိုယ်ကြီးကဘာကဗုဒ္ဓဘာသာဝင်ပုံကိုယ်ကြီးမြတ်စွာဘုရားတပ္ပဉ္စုတဉာဏ်ဆိုတဲ့ပညာယတနာကြီးပိုင်ဆိုင်လိုက်ပြီးတော့ဗုဒ္ဓဆိုတာပေါ်ထွန်းလာခဲ့တဲ့အတွက်မိမိတို့ဘုံဘဝတွေတည်ခွင့်ရကြရတယ်တကယ်လို့ဗုဒ္ဓသာမပွင့်ပေါ်ခဲ့ရင်ဘုန်းကြီးတို့ဘယ်နှဘုံညာသိမလဲလူဘုံကိုမျက်စိနဲ့မြင်နေလို့တည်ခွင့်ရပါလိမ့်မယ်တရိစ္ဆာန်တွေဒါကိုမျက်စိနဲ့မြင်နေလို့တည်ခွင့်ရပါလိမ့်မယ်တချို့ပုံကိုယ်ကြီးနာနာဘဝဆိုတဲ့ပိဋ္ဌာတွေတစီတွေတချို့မြင်ဘူးကြတယ်သူတို့လည်းပဲတချို့ဒါတော့တီးခွင့်ရမယ်။ငရေပြည်တို့၊နက်ပြည်တို့၊ဗြဟ္မာပြည်တို့ဘယ်လိုလုပ်တီးခွင့်ရမလဲ။ခုတော့မြတ်စွာဘုရားဗုဒ္ဓဆိုတဲ့တပ္ပဉ္စုတဉာဏ်ပညာယတနာကြီးပိုင်ဆိုင်တဲ့ဗုဒ္ဓပွင့်ထွန်းတော်မူလာတဲ့အတွက်ဘုန်းကြီးတို့ဘုံနေဆိုလို့ရှိရင်အားအထက်မှာနက်ပြည်6ချက်၊ဗြဟ္မာပြည်ရဲ့20နောက်ပြီးတော့လူဘုံအောက်ကလည်းပဲအပေ4ဘုံဒါတွေကိုတီးခွင့်ရတာဘုသူကျေးဇူးလေ။အဲ့ဒီတပ္ပဉ္စုတဉာဏ်ဆိုတဲ့ပညာယတနာတော်ကြီးကိုပိုင်ဆိုင်ခဲ့တဲ့မြတ်စွာဘုရားပွင့်ထွန်းခဲ့လို့တဲ့ဒါပညာယတနာရဲ့ကျေးဇူးပါ။ဒါကြောင့်ပညာကိုကြီးအောင်လုပ်ရပါတယ်။ဘွဲ့ဒီဂရီရယုံနဲ့မကြေနပ်ရပါဘူး။ဘွဲ့ဒီဂရီကိုအသုံးချပြီးတော့ပညာစစ်တွေကိုရအောင်ကြိုးစားရတယ်။ဘွဲ့ဒီဂရီရထားတဲ့ပုဂ္ဂိုလ်ကမရှိတဲ့ပုဂ္ဂိုလ်တွေပညာစစ်ရဖို့ပို့ပြီးတော့အကွက်ဘုန်းကြီးတို့အခွင့်လန်းတွေပို့ပြီးတော့ရနိုင်တယ်တဲ့။ဒါကြောင့်မို့မြတ်စွာဘုရားပွင့်ထွန်းလိုက်တဲ့အတွက်ဒီလိုပုံတွေသိခွင့်ရတယ်။နောက်တဲ့ဘာတွေသိခွင့်ရသေးတယ်လဲ။ဖျားခြင်းတော့ပွင့်ထွန်းပေါ်၍ဟောဖို့ညွှန်ကြားမြတ်တရားကြောင့်ဤကကုသိုလ်အကုသိုလ်နှင့်တဲ့ကုသိုလ်အကုသိုလ်တွေသိခွင့်ရတယ်။မြတ်စွာဘုရားပါရမီတွေဖြည့်တယ်။တပ္ပဉ္စုတဉာဏ်ကြီးကိုပညာယတနာကြီးကိုပိုင်ဆိုင်တယ်။အဲ့တော့ဒေသနာတွေဟောကြားလိုက်တယ်။အဲ့ဒီဒေသနာတွေကြောင့်ကုသိုလ်အကုသိုလ်သိခွင့်ရတယ်။ဒါလေးဘုန်းကြီးနည်းနည်းပြောပြအောင်ဘယ်လောက်ကျေးဇူးတင်ကြာကောင်းလဲ။ဘယ်လောက်ကိုးကွယ်တိုက်တယ်လဲဆိုတာဘုန်းကြီးတို့ပဋ္ဌာန်းမှာ24ပြည့်စည်တဲ့မှာဥပနိတ္တယပစ္စယောဆိုတာပါတယ်။အဲ့ဒီထဲမှာဥပနိတ္တယ၃မျိုးတည်းကပကတုပနိတ္တယလေးတစ်ခုကိုကြည့်လိုက် ပကတိပနိတိယမှာဘာလဲဆိုတော့ကုသလောဓမ္မောအကုသလတဓမ္မတာဥပနိတိယပစ္စယေနပစ္စယောဒါလည်းတစ်ချက်ပါတယ်တခါနောက်အကုသလောဓမ္မောကုသလတဓမ္မတာဥပနိတိယပစ္စယေနပစ္စယောအဲ့တော့မြတ်စွာဘုရားကကုသိုလ်နည်းနည်းလေးကိုအကြောင်းပြုပြီးတော့အကုသိုလ်တွေဖြစ်တတ်တယ်ဒါဟာဘာတတိနဲ့ကျေစုပြုတယ်လဲဆိုတော့ပကတိပနိတိယတတိနဲ့ကျေစုပြုနေတာတဲ့လောကမှာဒါလေးတွေကဘုန်းကြီးတို့မြတ်စွာဘုရားကမပွင့်ခဲ့ရင်ဒါမျိုးတွေကြားနာ권လည်းရမှာမဟုတ်သိ권လည်းရမှာမဟုတ်ခုတော့ဘုန်းကြီးတို့ကြည့်ကုသိုလ်ကိုအကြောင်းပြုပြီးအကုသိုလ်ဖြစ်တယ်ဆိုတာဘုန်းကြီးတို့ခုခေတ်မှာတခါတရံပြောလို့ကိုမကောင်းပါဘူးအင်မတန်မှပေါများနေပါတယ်ဖျားပွဲတွေလှုပ်တယ်ဒါဖျားပွဲလှုပ်ခြင်းတဲ့စိတ်ဖျားကိုပူဇော်ခြင်းတဲ့စိတ်ကုသိုလ်နော်ဒီကုသိုလ်ကိုအကြောင်းပြုတော့ဗာလဲကုသလောဓမ္မောအကုသလတဓမ္မတာကုသလောဓမ္မောဖျားရှင်ကိုပူဇော်ခြင်းနဲ့နည်းနည်းသောကုသိုလ်စိတ်ကလေးကအကုသလတဓမ္မတာပွဲတွေလမ်းတွေအလောင်းစားတွေလုပ်တဲ့အကုသိုလ်ကြီးကြီးဟာဥပနိတ္တပစ္စေနာပကတုပနိတ္တပစ္စယတတိဖြင့်ပစ္စယောကျေစုပြုတတ်သည်ဟောတိဖြစ်ပါသည်တဲ့ဖရာကိုပူဇော်ခြင်းနဲ့စိတ်လေးနည်းနည်းလေးအဲ့တော့ဖရာကိုပူဇော်ခြင်းနဲ့စိတ်ကနေနောက်ပိုင်းဘာတွေလောက်လောက်လာလဲခွန်ကြီးတို့စဉ်းစားကြည့်လိုက်အာငါတို့ဘောပကဖြစ်တုံးလူစီမာငါတို့ရဲ့ဖရာပွဲလူတွေများမှဒါမှကောင်းမှဆိုပြီးလူတွေများအောင်ဇက်ပွဲတွေထဲကြရအောင်ဒီဒီပဲချက်နေနဲ့သွားပြီးတော့ထဲ့တယ်ဒါဆိုရင်ကုသိုလ်လေးရဲ့ဖရာကိုပူဇော်ခြင်းနဲ့စိတ်ကုသိုလ်လေးကြောင့်အကုသိုလ်ဆိုတဲ့လူစီခြင်းနာဒါတွေဖြစ်လာပြီနော်ဒီလူစီခြင်းနာဘုန်းကြီးတို့ပရမတ္ထသဘောကောက်ရင်ကုသိုလ်စိတ်လုံးဝမဖြစ်ပါဘူးလောဘစိတ်ပဲဖြစ်ပါတယ်နောက်ပြီးတော့အလောင်းစားလေးတွေထဲ့အောင်မှဘာဝတိခြင်းတွေထဲ့အောင်မှဘုန်းကြီးတို့တော်တွေဘာတွေသွားတဲ့အခါတခါတည်းရင်ဖရာဘွယ်မှာ၄កောင်းခြင်းတွေရော၆កောင်းခြင်းလားမပြောတတ်ပါဘူးနောက်ပြီးတော့အဲ့လိုလောင်းစားမျိုးမျိုးပေါ့ဂလုံးဂလုံးဆိုတဲ့ဆွဲချတာတွေရောဓာတ်တွေလည်းပဲတွေ့ခဲ့တာပဲဓာတ်တွေကဘာလဲဆိုတော့ဘုန်းကြီးတို့မြတ်စွာဘုရားပွင့်ထုံးလို့တော့မြတ်စွာဘုရားကကုသိုလ်ကိုအကြောင်းပြုပြီးတော့အကုသိုလ်ဖြစ်တယ်ဆိုတာဘုန်းကြီးတို့ဘယ်သူမှမဟောနိုင်ပါဘူးမြတ်စွာဘုရားတသေညုတဉာဏ်ဆိုတဲ့ပညာယတနာကြီးရခဲ့လို့သာဘုန်းကြီးတို့ပဋ္ဌာန်းတွေဟောတယ်ပဋ္ဌာန်းတွေဟောလိုက်တဲ့အတွက်ဓာတ်တွေကိုတိကျွင့်ရသွားတယ်တခါတည်းရံမှာဘုန်းကြီးတို့လူတွေလည်းပဲကြည့်ပါလားဘုန်းကြီးတို့62ခုနဲ့ဒေါ်လာရေးကောင်းစီမတက်ခင်ကစာအုပ်တွေဖတ်ဖူးပါတယ်မွေးတွေပါတီပွဲတွေကျင်းပါမယ်ကျွေးမယ်မွေးမယ်ဒါတွေကကုသိုလ်စိတ်နော်ကျွေးကျင်တာမွေးကျင်တာဒါပါလေကုသိုလ်စိတ်ပါအဲ့ဒီကုသိုလ်ကိုအကြောင်းပြုပြီးမလုပ်တယ်လေအာပျော်ရအောင်ဆိုပြီးတော့ပါတီပွဲတွေပေးတယ်ကပွဲကြီးတွေထည့်တယ်ညနေတန်းကောင်းနေတယ်နောက်ပြီးတော့မိန်းကလေးတွေနဲ့ယောက်ျားလေးတွေနဲ့ပျက်စီးကြတယ်ပျက်စီးပြီးတော့အချက်တကွဲကျွန်းနဲ့ဖြစ်ကြတယ်အကုသိုလ်တွေတန်းဖြစ်သွားတာပဲလုံးလုံးကတော့မွေးနေ့မင်္ဂလာဆိုပြီးတော့မင်္ဂလာဆိုတာလေးအကြောင်းပြုပြီးတော့ကုသိုလ်စိတ်ကလေးနော်ဒီကုသိုလ်ကနေပြီးတော့ကုသလောဓမ္မောအကုသလတဓမ္မတာဥပနိတ္တယပစ္စယေနပစ္စယောဒါတွေကျေစုပြုသွားလိုက်တာဒါတွေချဲ့တာကြည့်တော့ရှင်ပြုပွဲတွေဒါတွေလည်းပဲဒီတိုင်းပါပဲသူကသူတန်တန်လူတွေပြောပါစီဆိုတဲ့စိတ်နဲ့တန်တန်လှုပ်တာကတစ်မျိုးပေါ့ဖះကိုပူဇော်ပါတယ်ဘာလို့လှုပ်ပါတယ်ဆိုတာကတော့ဒါတွေကဘုန်းကြီးတို့တကယ်စစ်ကြည့်ရင်ဟုတ်ပါမလားဘာသာကြားတွေကလည်းဘုန်းကြီးတို့တွေးကြည့်လိုက်လို့ရှိရင်တကယ်မင်းမြတ်တဲ့ဘာသာကြားတွေဆိုရင်ဘုန်းကြီးတို့ဘယ်လိုလုပ်မြန်ဖြေကြမလဲမင်းတို့ဖေရကပွဲရင်နဲ့ပူဇော်တာကြိုက်တဲ့လားမိဘုံလေးတခုမေးကြည့်လိုက်နော်ဘယ်လိုများဖြေကြမလဲဒါလေးတွေတတိထားစရာကောင်းပါတယ်ဒါကြောင့်ဖေရပူဇော်တာတတ်တတ်သူတို့ကသူတို့ပြောရှင်းနေတာတတ်တတ်လုပ်ရင်တော့လေတစ်မျိုးပေါ့လူတွေပြောကြပါစေဆိုရင်စိတ်ထားရင်တစ်မျိုးခုတော့ဗုဒ္ဓပူဇနီယပွဲမှာဘာနဲ့ပူဇော်လဲဒါတွေကဘုန်းကြီးတို့တကယ်တော့ပဋ္ဌာန်းကြီးနဲ့ကြည့်ရင်ဗိဒံမှာဆိုတာမျက်နှာမလိုက်ဘူးနော်လောဘဆိုတာဘုသူတဏ္ဍမှာပဲဖြစ်ဖြစ်အပယ်ချတာပဲဒါကြောင့်မို့ဒါလေးတွေကဖေရပွင့်မှာတီးပွင့်ရတယ်နောက်တကဘာလဲဆိုတော့အကုသလောဓမ္မောကုသလတဓမ္မတာဥပနိတ္တယပစ္စေနပစ္စယောတဲ့ဆောစောကကုသိုလ်ကနေပြီးတော့အကုသိုလ်တွေကျေစုပြုပုံတွေဘုန်းကြီးအရေးအွယ်လေးပြောပြတာကိုယ့်အကူချဲ့ထွင်ပြီးတော့သိနိုင်ပါတယ်။တောင်မျိုးဆရာတော်ဘုရားကြီးလည်းပဲပဋ္ဌာန်းတရားမှာပေါ်ကြားထားတာတွေရှိပါတယ်။နောက်အကုသလောဓမ္မောကုသလတဓမ္မတာအကုသလောဓမ္မောအကုသိုလ်တရားတိကုသလတဓမ္မတာကုသိုလ်တရားအဥပနိတ္တယပစ္စေနပကတုပနိတ္တယပစ္စယတတိဖြင့်ပစ္စယောကျေစုပြုတတ်သည်ဟောတိဖြစ်ပါသည်တဲ့။အကုသိုလ်ကလည်းပဲကုသိုလ်ကိုကျေစုပြုတာပဲဘုန်းကြီးတို့မိသားစုတစုဇနီးမောင်နှံ2ဦးဇနီးငယ်မောင်နှံ2ဦးတဦးကိုတဦးချစ်ခင်တာဒါလောဘပဲအကုသိုလ်ပဲသို့တော့အဲ့ဒီလောဘချစ်ခင်တာကိုအကြောင်းပြုပြီးတော့ဘာဖြစ်မလဲမောင်နှမချင်းချစ်ခင်တာဒါလည်းပဲလောဘပဲသားသမီးနဲ့မိဘချစ်ခင်တာတကယ်တော့လောဘပဲသို့တော့ဒီလောဘလေးကိုအကြောင်းပြုပြီးတော့ဘာလုပ်မလဲကိုယ်သားသမီးအတွက်ပညာတွေတော်အောင်ကိုယ်သားသမီးစိတ်ထားလေးတွေကောင်းအောင်ကိုယ်သားသမီးလမ်းမနေလမ်းမရောက်အောင်အတကြီးနေလို့ချင်းငါအတွက်ငါမိသားစုအတွက်ဒါလောက်လေးနဲ့မလုံနဲ့တိုင်းပြည်အတွက်လူမျိုးအတွက်ငါကိုသိဉဏ်ပေးနေတဲ့သာသနာအတွက်ဒီစိတ်လေးတွေဖြစ်လာအောင်ပြုပြင်ပေးတယ်ဆိုရင်ကိုသားသမီးကိုချစ်တဲ့လောဘကနေပြီးတော့ကုသိုလ်တွေဘလောက်ဖြစ်သွားတယ်ဒီသားသမီးကပညာတတ်စိတ်ကောင်းရှိတဲ့ပုဂ္ဂိုလ်သူတော်ကောင်းကြီးဖြစ်ပြီဆိုရင်လောကနဲ့သာသနာဘလောက်ကြီးပွားသွားမလဲဒါတွေကဘာလဲဆိုတော့ တာသမိကိုချစ်တဲ့လောဘသေးသေးလေးကိုခြေခံပြီးတော့ကုသိုလ်တွေကြီးကျယ်သွားတာအများကျိုးကိုဆောင်ရွက်ပေးတာဒီလိုလေးပဲခွန်ကြီးတို့ကျေးဇူးပြုတယ်တဲ့ဒါဥပနိတ္တယတ္တိပတုပနိတ္တယတ္တိဆိုပြီးမြတ်စွာဘုရားကပဋ္ဌာန်းမှာဟောကြားခဲ့ပါတယ်ကဲဒါတွေကခွန်ကြီးတို့မြတ်စွာဘုရားကမပွင့်ခဲ့ရင်ဘယ်လိုလုပ်သိမလဲဘယ်လိုများပြီးခွင့်ရမလဲဒါလေးတွေကတတိထားစရာကောင်းတယ်ဇနီးမောင်နှံချင်းချင်းလေ ုမပြောနဲ့တို့တော့ဒီလောဘလေးကိုခြေခံပြီးတော့တဝူပေါ်တဝူအနေနာခန္ဓာတို့တဝူလမ်းမလို့ရှိရင်တဝူကလမ်းမအောင်လှုပ်ပေးတာတို့နောက်ပြီးတော့စိတ်သက်တည်ညံ့နေရင်ကောင်းအောင်လှုပ်ပေးတာတို့သူတော်ကောင်းဖြစ်အောင်လှုပ်ပေးတာတို့မိခင်ပေါ်မှာချစ်လို့ရှိရင်မိခင်ရဲ့တရားတရားနဲ့တရားတရားတွေကြည်အောင်လှုပ်ပေးတာတို့သာသမီရဲ့စိတ်သက်တည်ညံ့နေဒီသာသမီတရားတရားသီလဖြူစင်အောင်မိဘပေါ်ယူသိတဲ့အောင်လှုပ်ပေးတာတို့အဲ့တော့လောဘလေးကိုကြောင်းပြူပြီးတော့ဘာဖြစ်သွားတယ်လဲကုသိုလ်တရားတွေတိတ်ဖြစ်သွားတယ်အဲ့တော့ဒါပကတုပနေတရားတတိနဲ့ကျေစုပြုတာတဲ့ဒါကြောင့်မို့အာကုသလောဓမ္မောအာကုသူနေနေကလေးကအကုသလတာဓမ္မတာကုသူအကြီးကြီးအားဥပနိတယပစ္စေယနာပကတုမနိတယတတိဖြင့်ပစ္စယောကျူးစုပြုတတ်သည်ဟောတိဖြစ်ပါ၏ဣတိလူဘဂဝါသုံးလောကထိုတာရှင်တော်မြတ်ဗျာသည်အဝောစာကရုဏာရှိသောပညာအားဖြင့်ဟောကြားတော်မူခဲ့ပါသည်တည်းဒါကြောင့်ဘုရားရှင်တော်ပွင့်ထွန်းပေါ်၍ဟောဖို့ညွှန်ကြားမြတ်တရားကြောင်းဤကားကုသိုလ်အကုသိုလ်နှင့်ထိုတို့ဘုံဘဝတိကြရာမြတ်လာကျေးဇူးတွေတဲ့ဒါမြတ်စွာဘုရားပွင့်ထွန်းခဲ့လို့မြတ်စွာဘုရားဟာပါရမီတွေဖြည့်ပြီးတော့သဗ္ဗညုတဉာဏ်ဆိုတဲ့ပညာယတနာကြီးကိုပိုင်ဆိုင်အောင်ကြိုးစားခဲ့တဲ့ဆိုတဲ့ဘွယ်ကိုခံယူခဲ့တယ်။အဲ့ဒီဗုဒ္ဓပေါ်ထွန်းလိုက်တဲ့အတွက်ဘုန်းကြီးတို့လောကလူသားတွေဘလောက်ကျေးဇူးများတယ်လဲ။ဒါကြောင့်ဗုဒ္ဓံတရဏံကိသာမိဆိုရင်ဒီကုံလေးတွေအာယုံပြူပြီးတော့ရှ िख ိုးပါ။သွားပြီးတော့ခွန်ကြီးတို့ဘယ်နေရာမှမဟုတ်အောင်ဖျားဖူးဆိုတာလည်းထွက်ရပါလေမထွက်ရဘူးမဟုတ်ပါဘူး။ဒေသန္တရဘုသူတ္တဓာရီရခွင့်ရှိပါလေ။သို့တော့ဖျားဖူးထွက်တဲ့အခါမှာပျော်ယုံပါယုံဒေသန္တရဘုသူတ္တလေးနဲ့ဆိုရင်ဓာရီကတိတ်ပြီးတော့ဖျားဖူးထွက်ရချို့မနဲ့သေးပါဘူး။ဒါကြောင့်မြတ်စွာဘုရားရဲ့ကုံတော်လေးတွေကိုအာယုံပြူပြီးတော့ဓာမျိုးလေးလေးနဲ့နဲ့လေးကြီးညိုတတ်ရင်ဘလောက်များကောင်းမလဲ။ဒါမြတ်စွာဘုရားသဗ္ဗညုတဉာဏ်ဆိုတဲ့ပညာယတနာတော်ကြီးကိုပိုင်ဆိုင်လာခဲ့တဲ့အတွက်အလုံးလောကသားတွေအကျိုးရှိသွားပါတယ်။ဘလောက်ဒီအကျိုးရှိတယ်လဲ။ထက်တယ်လဲလဲအိုနာသေးတဲ့ဒုက္ခတွေအဆုံးသတ်ပြီးတော့နိဗ္ဗာန်ကြီးရောက်သွားကြတယ်။ခုဘုန်းကြီးတို့တွေလည်းပဲနိဗ္ဗာန်မရောက်သေးပေမဲ့ကုသအကုသခွဲခြားသိရတယ်။32ဘုံရှိသေးတယ်။ဒီ32ဘုံလွတ်တဲ့နိဗ္ဗာန်လည်းရှိသေးတယ်လို့သိခွင့်ရကြတယ်။ဒါဆိုရင်မိမိတို့သွားရမယ့်လမ်းစဉ်ကိုဒါနသီလဘာဝနာဘလို့လုပ်ရမလဲဆိုတာဒါတွေမှန်းဆပြီးတော့သိလို့ရသွားပါတယ်။ဒါမြတ်စွာဘုရားပွင့်ထွန်းတော်မူလာတဲ့အတွက်ဗုဒ္ဓဆိုတာလည်းပဲအရတမဉဏ်ရဲ့ကိရတာဒီကိုအောင်တက်ဖြတ်ပြီးတော့အဲ့ဒီအရတမဉဏ်ရတာနဲ့သဗ္ဗညုတဉဏ်တော်ကြီးပိုင်ဆိုင်ခဲ့လို့ဗုဒ္ဓဆိုတဲ့ဘွယ်ကိုရခဲ့တာပါဒါတွေကခွန်ကြီးတို့ကြည်ညိုဖို့ရာအတွက်ပညာယတနာဘလောက်ရေးကြီးတယ်လဲပညာယတနာပေါ်ပေါက်ပြီဆိုရင်စိတ်သက်တွေလည်းပဲမြင့်မြတ်ပြီးတော့အများကျုပ်ကိုဆောင်ရွက်ခြင်းနဲ့စိတ်တွေပေါ်ပေါက်လာတာလေးတွေကိုခွန်ကြီးကသိကြခြင်းလို့ပါမြတ်စွာဘုရားကြောင်းပြီးတော့ပညာယရနာမှာအကြီးကျယ်ဆုံးပုဂ္ဂိုလ်ဖြစ်တဲ့ရှင်သာရိပုတ္တရာကြောင်းဘုန်းကြီးနည်းနည်းလေးပြောပြအောင်မယ်။ရှင်သာရိပုတ္တရာဆိုတဲ့ဘုန်းကြီးတို့ဖျားရှင်ပြီးလို့ရှိရင်ပညာယာမှာအကြီးကျယ်ဆုံးပုဂ္ဂိုလ်ဖြစ်တယ်။မြတ်စွာဘုရားကပညာယာမှာအကြီးကျယ်ဆုံးရဟန်းတော်တွေထဲမှာတော့ရှင်သာရိပုတ္တရာလောက်ပညာကြီးကျယ်တာမရှိတော့ဘူးဆိုပြီးတော့ဒီတဲ့ဘွယ်ပြီးတော်မူခဲ့ပါတယ်။အဲ့တော့ပညာယာနဲ့ဆက်ပြီးတော့ဘုန်းကြီးဒါလေးကိုနည်းနည်းလေးရှင်သာရိပုတ္တရာကြောင်းပြောပြပေးအောင်မယ်။ရှင်သာရိပုတ္တရာဘလောက်ပညာကြီးတယ်လဲဆိုတော့ရှင်သာရိပုတ္တရာမြတ်စွာဘုရားကိုကိုယ်တိုင်လျှောက်ထူးတာလေးစကားရှိတယ်။ဘာလဲဆိုတော့မြတ်စွာဘုရားကိုရှင်သာရိပုတ္တရာသူ့ရဲ့ပညာနဲ့ပတ်သက်ပြီးတော့လျှောက်ထူးတဲ့စကားလေးရ။မြတ်စွာဘုရားတဲ့။တပည့်တော်ဟာပြဿနာတစ်ခုကိုဖြေဆိုပြီးတဲ့အခါမှာမဟုတ်ပါဘူးတဲ့။ပြဿနာပေါင်း100ပြဿနာပေါင်း1000ပြဿနာပေါင်း3000အဲ့ဒီလိုပြဿနာတွေရာထောင်သိမ့်ချပြီးဖြေဆိုပြီးတဲ့အခါမှာသမုဒ္ဒရာထဲမှာရှိနေတဲ့ကင်္ကာမြေထဲမှာရှိနေတဲ့တဲမုံတဲလုံးလေးတစ်လုံးကိုကောက်ပြီးတော့တနေရာပြစ်လိုက်ပါအဲ့ဒီလိုပဲပြဿနာတွေထောင်ပြဿနာတွေရာပေါင်းထောင်ပေါင်းသိန်းပေါင်းချီပြီးဖြေဆိုပြီးတဲ့အခါမှာသမုဒ္ဒရာထဲမှာရှိနေတဲ့ရေစက်လေးတစ်စက်ကိုယူပြီးတော့တနေရာရာပြစ်လိုက်ပါနောက်ပြီးတော့မဟာပထဝီမြေကြီးပေါ်မှာရှိနေတဲ့မြေမုံလေးတစ်မုံကိုအဲ့ဒီလိုပြဿနာပေါင်းများစွာဖြေဆိုပြီးတဲ့နောက်မှာယူပြီးတော့တနေရာရာချထားလိုက်ပါတဲ့အဲ့တော့ဘယ်လိုဖြစ်မလဲဆိုတော့ကင်္ကာမြေထဲမှာရှိတဲ့ဒီတဲလုံးလေးတွေမာသမုဒ္ဒရာထဲမှာရှိတဲ့ရေပေါက်တွေမဟာပထဝီမြေကြီးပေါ်မှာရှိနေတဲ့မြေမုံလေးတွေဒါမြန်မြန်ကုန်သွားနိုင်ပါတယ်တပည့်တော်ရဲ့ပြဿနာဖြေဆိုခြင်းရတော့ ကုန်နိုင်စရာမရှိပါဘူးတပိတော်ရဲ့ပြဒနာကိုဖြေဆိုနိုင်စွမ်းရှိတဲ့ဉာဏ်ပညာတော့ကုန်မသွားနိုင်ပါဘူးဖေဟာလို့ဒါရှင်သာရိပုတ္တရာမြတ်စွာဘုရားကိုသူ့ရဲ့ပညာနဲ့ဆက်ပြီးရှောက်ခဲ့မှုတဲ့စကားလေးအဲ့တော့ဘလောက်ကြီးကျယ်တယ်စဉ်းစားကြည့်လိုက်နော်ပြဒနာတစ်ခုဖြေဆိုပြီးတလုံးကောက်ပြစ်တာမဟုတ်ဘူးနော်ပြဒနာရင်းရာချီပြီးတော့ထောင်းချီပြီးတော့သိမ့်ချီပြီးတော့ဖြေဆိုလိုက်တယ်အဲ့ဒီလိုသိမ့်ချီဖြေဆိုပြီးမှစောစောပြောတဲ့ခင်ဗျာမြစ်စတိထဲမှာရှိတဲ့သဲလုံးလေးတွေတို့မြေမုံလေးတွေတို့ရေပေါက်လေးတွေတို့ယူပြီးတော့တနည်းအားဖြင့်ချလိုက်ပါတဲ့အဲ့ဒီရေပေါက်တွေသဲလုံးတွေမြေမုံတွေဒါမြန်မြန်ကုန်သွားနိုင်တယ်တပည့်တော်ရဲ့ပြဿနာဖြေဆိုနိုင်တဲ့ဉာဏ်ပညာစွမ်းရည်ရတော့မကုန်နိုင်ပါဘူးခင်ဗျာလို့မြတ်စွာဘုရားကိုလျှောက်ပြတယ်အဲ့တော့ရှင်သာရိပုတ္တရာရဲ့ပညာကြီးကျယ်ပုံကိုမှန်ဆတာကြည့်တော့နောက်တစ်ခုလျှောက်တာရှိသေးတယ်ဒါကတော့ဘုန်းကြီးတို့နားထောင်ကြည့်ပေါ့နောက်တစ်ခုရှင်သာရိပုတ္တဘယ်လိုလျှောက်လဲဆိုတော့မြတ်စွာဘုရားတဲ့ကဘာတဝန်းလုံးမှာမိုးရွာနေတယ်ဆိုပါတော့မြတ်စွာဘုရားတဲ့ကဘာတဝန်းလုံးမှာရွာနေတဲ့မိုးတွေရဲ့ဘုရားတပည့်တော်အနေနဲ့သမုဒ္ဒရာထဲမှာကြာသွားတဲ့ရေပစက်တွေကတော့ဘလောက်ရှိတယ်မဟာပရိမေကြီးဘုံမှာကြာသွားတဲ့ရေပောက်တွေကတော့ဘလောက်ရှိတယ်တောင်တွေဘုံမှာတင်နေတဲ့ကြာသွားတဲ့ရေပောက်တွေကတော့ဘလောက်ရှိတယ်လို့ရေတွက်ပြီးတော့ခဏန်းရေးသားနိုင်ပါတယ်မြတ်စွာဘုရားလို့ဒါမျိုးလေးပဲလျှောက်ပြနေခုတယ်အဲ့တော့ဆိုလိုတာကဘုန်းကြီးတို့မြတ်စွာဘုရားပြီးရင်ရှင်သာရိပုတ္တရာပညာဉာဏ်ရမှာကြီးကျယ်တယ်ဆိုတာမြတ်စွာဘုရားလည်းမိန့်ကြားတော်မူခဲ့တယ်ရှင်သာရိပုတ္တရာလည်းကိုယ်တိုင်လျှောက်ထားခဲ့တယ်ဒါလေးကိုဘုန်းကြီးကသိသိကျင်းတာပါအဲ့တော့ရှင်သာရိပုတ္တရာပညာဉာဏ်မှာကြီးကျယ်တော့ဒီပညာဆိုတာရှင်သာရိပုတ္တရာရဲ့ပညာဟာဘုန်းကြီးတို့အရတ္တမရတ္တဖို့တွေရပြီးတော့တာဝကပါရမီဉာဏ်မှာအထွတ်ထိပ်ဆုံးကြီးကျယ်ဆုံးဆိုတော့ပညာစစ်တာတော့ပြောမနေနဲ့ပညာစစ်တည်နေမြတ်ရှင်သာရိပုတ္တရာရဲ့စိတ်နှလုံးသားလေးကလည်းပဲတိတ်ပြီးတော့နုညံ့သိမ်မွေးခဲ့ပါတယ်တနေ့မှာသင်္ကန်းလေးမညီမညာဝင်းမိတယ်အောက်ကသင်းမိုင်လေးအဲ့တော့ခုနှစ်နှစ်သားလေးကနေပြီးတော့လာပြီးတော့လျှောက်တဲ့အခါမှာအရှင်ဘုရားသင်္ကန်းမညီပါဘူးလျှောက်တဲ့အခါရှင်သာရိပုတ္တရာသူ့မြေးလောက်ရှိတာလေးကိုဘာမှမပြောဘူးအဲ့တော့ဘာလုပ်တယ်လဲတနေ့ရမှာသွားပြီးညီအောင်ဝတ်ပြီးတော့နောက်ကိုရင်လေးရှိတဲ့နေရာလာပြန်လာပြီးတော့ဆရာတဲ့ဒါလို့ဆိုရင်တင့်တော်ပါပြီလားလို့ပြန်လျှောက်ခဲ့တယ်လျှောက်ပြီးတော့ဘာလဲဆိုတော့တရဥပပစီတော်တန်တော်ဇာတိယတတဝတိကိုသောဘိမနုတာတေယတံပရိသမိမတ္တကေတို့ဒီလိုလေးပြောလိုက်တယ်ဘာလဲဆိုတော့ခဏိမှာကိုရင်ဝတ်တဲ့ခုနှစ်နှစ်သားကိုရင်လေးရငါ့ကိုဆုံးမစေဘူးတော့တဲ့သောဘိမနုတာတေယတံပရိသမိမတ္တကေတဲ့ဥထိတ်နဲ့ပန်းချင်ပါတယ်မျက်မျက်နှုံနှုံနာခံမမယ်ဆိုတော့ရှင်သာရိပုတ္တရာရဲ့နှလုံးသားဟာဘလောက်ဘုန်းကြီးတို့တိမ်မွေ့နှုံညံ့တယ်ဘလောက်မြင့်မြတ်လိုက်တယ်ဒါလေးကိုဘုန်းကြီးတို့အင်မတန်မှကြည်ညိုစရာကောင်းတယ်ဒါကြောင့်ပညာတရားစစ်မှန်လာပြီဆိုလို့ရှိရင်နှလုံးသားတွေကလည်းပဲမြင့်မြတ်လာတယ်ဆိုတာဒါဘုန်းကြီးပြောတာပါတချို့ဘွဲဒီဂရီတွေတိတ်ပြီးတော့ကြီးကျယ်တယ်စိတ်တွေကတိတ်ခတ်ထန်လွန်းနေဆိုရင်ဒါပညာစစ်နည်းနည်းလှမ်းဝေးနေတယ်လို့အောက်ချက်ချလို့ရပါတယ်ပညာစစ်ရောက်ပြီးတော့ပညာစစ်ယတနာစစ်ကိုပန်ဆိုင်တဲ့ပုံစံတွေကတဖြည်းဖြည်းနဲ့နုညံ့သိမ်မွေးမှုလေးတွေကပေါက်ဆက်သွားတတ်ပါတယ်ဘုန်းကြီးတို့ဒါပါလို့သိလဲဆိုတော့အရင်တစ်ပတ်ကဘုန်းကြီးနည်းနည်းပြောခဲ့တယ်နော်ဒီမိတိမဒေတာရဲ့အနောက်ရက်ကိုခီးသွားမဲ့ရန်နေမြတ်စွာဘုရားကိုသွားပြီးတော့ရှစ်ခိုးတဲ့ကမြတ်စွာဘုရားကသာရိပုတ္တရာကိုပံပြောပြီးပြီလားလို့မေးတဲ့အခါမှာရှင်သာရိပုတ္တရာကိုမပံပြောရသေးတဲ့အကြောင်းမလျှောက်ရသေးတဲ့အကြောင်းလျှောက်တော့မြတ်စွာဘုရားကဗာမိတ်တော်မူလဲဆိုအပါလောကိတာဘိက္ခဝေသာရိပုတ္တံသာရိပုတ္တောဘိက္ခဝေပန္တိတောဘိက္ခုနံနှုတ်ကာကောတပြံမသာရိနံတဲ့ရန်လို့တဲ့သာရိပုတ္တရာကိုသွားပြီးတော့ပံပြောလိုက်ကြအောင်သာရိပုတ္တရာသိပ်ပြီးတော့သင်တို့ရဲ့နောင်တော်ကြီးဖြစ်တဲ့သာရိပုတ္တရာသိပ်ပညာရှိတယ်တဲ့တရင်တော်မောဉာဏ်ဤပေါ်မှာလည်းပဲအာမိသနဲ့ချီးမြှောက်တယ်ကီလာနာဤပေါ်မှာလည်းပဲပြုစုတယ်ဒေတာသာရိကြွားတဲ့အခါမှာအသက်ကြီးရွယ်ဝတွေကလေးတွေနောက်ပြီးတော့ဖြာနာနေတဲ့ပုဂ္ဂိုလ်ကိုဖေးဖေးမားမားနဲ့ကူညီဆောင်ရှောက်တတ်တယ်ဆုံးမတဲ့နေရာမှာလည်းပဲအကျဉ်းတရားတရင်တထောင်မကသီးခံပြီးတော့တရားထုတ်ရမယ်ဆိုရင်သီးခံပြီးတော့ဆုံးမတတ်တယ်တဲ့ဒါကြောင့်သင်တို့သာရိပုတ္တရာထံသွားကြလို့မြတ်စွာဘုရားကအာဟုတကြီးနဲ့ယသဗျာကသူ့ထံလာပြီးတော့ကြော့တဲ့ယဟန်များစွာကိုရှင်သာရိပုတ္တရာကိုစီကပ်ဖို့ရှင်သာရိပုတ္တရာနဲ့ယဉ်ကြီးစေခြင်းလို့ရှင်သာရိပုတ္တရာကိုအားကိုးစေခြင်းလို့ယသဗျာတိုက်တွန်းခဲ့ပြီးတယ်။ဒါပါဖြစ်လို့လေရှင်သာရိပုတ္တရာပညာကြီးလို့ပေါ့။ပညာကြီးုံနေမကောင်နှလုံးသားကလည်းသိပ်ပြီးတော့မြင့်မြတ်တဲ့ကျင်နာတတ်တဲ့မေတ္တာတရားတွေကောင်းကျိုးလိုလာတဲ့စိတ်တွေသိပ်ရှိတယ်။ဒါကြောင့်ယသဗျာရှင်သာရိပုတ္တရာနဲ့ယဟန်တော်တွေကိုဒီလိုပဲယဉ်ကြီးပြီးတော့အကျိုးရှိစေခြင်းလို့တွတ်ခဲ့တာပါ။ဒါရီယဘုန်းကြီးတို့ဘာလဲဆိုတော့ရှင်သာရိပုတ္တရာရဲ့ပညာကြီးတဲ့အတွက်မြတ်စွာဘုရားကရှင်သာရိပုတ္တရာကိုယဟန်ဒီကိုအားကိုးစေခြင်းမို့မြတ်စွာဘုရားကိုယ်တိုင်ကလည်းရှင်သာရိပုတ္တရာကိုတိတ်ပြီးတော့အားကိုးတယ်ဆိုတာဘုန်းကြီးကသာသိစေခြင်းလို့ပြောတာပါဒါကြောင့်ဘုန်းကြီးတို့ရှင်သာရိပုတ္တရာပညာကြီးကျပြီးတော့နှလုံးသားလည်းပဲတိတ်ပြီးတော့မြင့်မြတ်တယ်ဆိုတာဒါဘုန်းကြီးတို့အင်္ဂလိပ်စကားပုံတစ်ခုလည်းရှိတာပဲအင်္ဂလိပ်စကားပုံတော့ဘုန်းကြီးမရတော့ဘူးအတိတ်တွေကဘာလဲဆိုတော့ လူပိသတယ်ဆိုတာဘယ်လိုပုဂ္ဂိုလ်မျိုးကိုလူပိသတယ်လို့ခေါ်တယ်လဲဆိုတော့သူတို့မှာပရိနဲ့ဟာဆိုတဲ့နှလုံးသားနဲ့အုံနောက်ကောင်းရတယ်တဲ့အုံနောက်ဆိုတာဘုန်းကြီးတို့ဉာဏ်ပညာကြီးကျယ်တာကိုပြောတာပါနှလုံးသားဆိုတာမြင့်မြတ်တဲ့နှလုံးသားကျင်နာတတ်တယ်ကုညီတတ်တယ်ဖေးမတတ်တယ်အားလုံးအကျိုးရှိအောင်ဆောင်ရွက်ပေးခြင်းနဲ့ဒီစိတ်တွေကိုမြင့်မြတ်တဲ့နှလုံးသားလို့ခေါ်ရတယ်အဲ့တော့ရှင်သာရိပုတ္တရာကိုမြတ်စွာဘုရားကရှိကကြသွားပြီးပန်ပြောကြလို့ပြောတဲ့နေရာမှာသာရိပုတ္တောဘိက္ခဝေပန္တိတောတဲ့သာရိပုတ္တသိပညာကြီးကျယ်တယ်ဆိုတော့ရှင်သာရိပုတ္တအင်္ဂလိပ်စကားပုံနဲ့ပြန်တိုက်ရင်လည်းပရိသိတ်ပြီးတော့ကောင်းလွန်းတယ်။နောက်ပြီးတော့ဘေကုဏံနှုတ်ကာကောတပြံမစာရိနံနဲ့တည်င်းသုံးပေါ်ယဟန်ဒီပေါ်မှာသိပြီးတော့ချီးမြှောက်တတ်တယ်။ကိလနာဒီပေါ်မှာသိပြီးတော့စာနာတတ်တယ်။နောက်ပြီးတော့ဒုက္ခရောက်တဲ့ပုဂ္ဂိုလ်တွေပေါ်မှာသိပြီးတော့ကူညီတတ်တယ်အကျိုးလိုလားတဲ့ဆိုတော့နှလုံးသားသိကောင်းတယ်တဲ့။ဒါကြောင့်ရှင်သာရိပုတ္တအင်မတန်မှကြီးကျယ်တဲ့လူသားမြင့်မြတ်တဲ့လူသားနှလုံးသားပိုင်ရှင်လို့ပြောလို့ရပါတယ်။ဒါမှခွင့်ပြုလူပိသားတယ်လို့ခေါ်လို့ရပါတယ်။ဘုန်းကြီးတော်တောင်မြို့မှာကနောင်ဆရာတော်ဘုရားကြီးကပါတိမောဘာသာတိကမှာပါဠိကြီးထားတယ်ဆိုတော့အာနာရဟောတရားညာနောတဲ့မြတ်စွာဘုရားအာနာနဲ့ထိုက်တန်ပါပြီတဲ့တဲ့ဘာဖြစ်လို့လဲတရားညာနောတဲ့တရားဆိုတာနှလုံးသားသိပြီတော့မြင့်မြတ်တယ်မေတ္တာတော်ဒီကရုဏာတော်ဒီသိကြီးကျယ်ညာနာဆိုတာဉာဏ်ပညာသိကြီးကျယ်တယ်မြတ်စွာဘုရားဉာဏ်ပညာရာမှာတပ္ပိညုတဉာဏ်အကြီးကျယ်ဆုံးသောမသိတာမရှိတဲ့ဉာဏ်တော်ကြီးပညာရတနာကြီးကိုပိုင်ဆိုင်တဲ့အတွက်ပညာကြီးကျယ်တဲ့ပုဂ္ဂိုလ်ဖြစ်တယ်နောက်ပြီးတော့မဟာကရုဏာတော်မေတ္တာတော်တွေသိပ်ပြီးတော့ကြီးမားတယ်နောက်ဆုံးမှာပြိဋိနိဗ္ဗာန်ဆံဖို့ဒုက္ခဝေဒနာတွေခံစားပြီးတော့ပြိဋိနိဗ္ဗာန်ဆံဖို့နာယီပိုင်းလိုတဲ့အချိန်ထိတတဝါရီရဲ့ကောင်းကျိုးကိုဆောင်ရွက်ခဲ့တော့မြတ်စွာဘုရားရဲ့မဟာကရုဏာတော်ကသိပ်ကြီးကျယ်တယ်မြင့်မြတ်တဲ့နှလုံးသားရှိတယ်အဲ့တော့အာနာနဲ့ထိုက်တန်တဲ့ပုဂ္ဂိုလ်ဆိုတာအဲ့ဒီလိုဉာဏ်ပညာကြီးတဲ့ပုဂ္ဂိုလ်အဲ့ဒီလိုနှလုံးသားမြင့်မြတ်တဲ့ပုဂ္ဂိုလ်တွေမှာအာနာနဲ့ထိုက်တန်ပါတယ်လို့မြတ်စွာဘုရားကိုတောင်းပြဆရာတော်ဘုရားကြီးရဲ့ပါတိမောဘာသာတိကနေတန်းမှာမြတ်စွာဘုရားရဲ့အကြောင်းအရာကိုရေးတဲ့အခါဒါလေးထည့်ပြီးတော့ရေးခဲ့တယ်။အဲ့တော့ခေါင်းကြီးတို့လောကမှာဒါလေးကိုမေတ္တူပွားယူလိုက်။မိဘဖြစ်တယ်၊ကောင်းဆောင်ဖြစ်တယ်ဆိုရင်ဒီနှစ်ချက်နဲ့ပြည့်စုံမှအာနာနဲ့ထိုက်တယ်နဲ့ဒီနှစ်ချက်နဲ့ပြည့်စုံမှကောင်းဆောင်လှုပ်ထိုက်တယ်။မိဘဖြစ်လို့ရှိရင်လည်းဉာဏ်ပညာကြီးကျယ်အောင်လုပ်ရပါတယ်။ဉာဏ်ပညာဆိုတာဘွဲတိကြီးတတ်တတ်မဟုတ်ပါဘူး။တကယ်ကောင်းတာမကောင်းတာကိုဖွဲ့ခြားပြီးတော့စွမ်းဆောင်နိုင်သိနိုင်တဲ့အရာကိုပညာစစ်လို့ခေါ်ရပါတယ်။ဝိပဿနာပညာမပညာဖို့ပညာတွေလည်းတရားထိုင်ဖို့ယုံနေမရပါဘူးတကယ်အစ်စ်မှန်နေရပြီးတော့တကယ်သိနားလည်တဲ့အဆင့်ထိရောက်အောင်လုပ်ရပါတယ်အရေးအတွက်နဲ့မဆိုင်ပါဘူးဒါကြောင့်မို့တာသမီတွေကိုအုပ်ချုပ်ခြင်းပါတယ်အာနာရှိအာနာကိုပိုင်ဆိုင်ပြီးတော့အသုံးချခြင်းပါတယ်ဆိုရင်ဒီနှစ်ချက်ကိုပြည့်စုံအောင်လုပ်ရတယ်တဲ့ဉာဏ်ပညာကြီးရမယ်နှလုံးသားမြင့်မြတ်ရတယ်ဒီနှစ်ချက်နဲ့ပြည့်စုံမှမိဘတွေလည်းပဲမိဘနဲ့ထိုက်တန်တဲ့အာနာနဲ့ထိုက်တန်တယ်တဲ့ဆရာသမားတွေလည်းပဲဒီတိုင်းနေတယ်ဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တွေလည်းပဲခေါင်းဆောင်ဖြစ်ပြီးတော့ကြောင်းခုံကြီးလှုပ်တယ်ဆိုရင်ဒီနှစ်ချက်နဲ့ပြည့်စုံရတယ်နှလုံးသားမြင့်မြတ်ရတယ်သာသင်သားတွေရဲ့အကျိုးကိုဆောင်ရွက်ရတယ်သူတို့အကျိုးရှိအောင်လုပ်ပေးရတယ်ကိုလုံးချင်တာရှောက်မလို့ရဒါကိုနှလုံးသားမြင့်မြတ်တယ်လို့ခေါ်ရပါတယ်ပညာကြီးကျယ်ရတယ်ဆိုတာဘွဲဒီဒီနဲ့မလုံလောက်ပါဘူးအကြောင်းအကျိုးတွေဘလို့ဆိုရင်သူတို့ဘလို့တိုးတက်မလဲဘလို့တိုးတက်လို့ရှင်ပညာရင်လားစိတ်တရောဘလို့လုပ်ရင်မြင့်မြတ်မလဲဒါမျိုးလေးတွေနဲ့ဖွဲ့ခြားပြီးပြီးတော့ပညာပါပြည့်စုံရပါတယ်အဲ့တော့ပညာနဲ့နှလုံးသားနဲ့မြင့်မြတ်တဲ့နှလုံးသားနဲ့နှစ်ခုပိုင်ဆိုင်တဲ့ပုဂ္ဂိုလ်ဟာအာနာရဟောတရားညာနောအာနာနဲ့ထိုက်တန်တဲ့ပုဂ္ဂိုလ်အုတ်ချုပ်နိုင်လွမ်းရှိတဲ့ခေါင်းဆောင်ကောင်းပိသတယ်တဲ့ခေါင်းဆောင်ကောင်းဆိုတာအဲ့ဒီနှစ်ချက်နဲ့ပြည့်စုံရပါတယ်ဒါတွေကိုခွင့်တို့မေတ္တူပွားကြည့်ကုမ္ပဏီတစ်ခုခေါင်းဆောင်မန်နေဂျာလုပ်တဲ့ပုဂ္ဂိုလ်နောက်ပြီးတော့အတင်းဖွဲတစ်ခုခေါင်းဆောင်တိုင်းပြည်အုတ်ချုပ်တဲ့ပုဂ္ဂိုလ်ခေါင်းဆောင်အားလုံးကဒီနှစ်ချက်နဲ့ပြည့်စုံမှအာနာရဟောအာနာနဲ့ထိုက်တန်တယ်ဆိုတာဒါလေးကိုတောင်းလို့ဆရာတော်ဘုရားကြီးရေးသားခဲ့ပါတယ်ခုရှင်သာရိပုတ္တရာဒီနှစ်ချက်လုံးနဲ့ပြည့်စုံပါတယ်ဒီနှစ်ချက်လုံးနဲ့ပြည့်စုံတဲ့အတွက်ဘုန်းကြီးတို့ဘာသာတွေ့ရတယ်လဲဆိုတော့မြတ်စွာဘုရားကရှင်သာရိပုတ္တရာကိုသိအားကိုးတယ်အားကိုးလို့လည်းပဲယဟန်တော်တွေကိုသွားပြီးတော့သင်တို့ရဲ့နောင်တော်ကြီးဖြစ်တဲ့သာရိပုတ္တရာကိုပံ့ပိုးကြဖို့သာရိပုတ္တရာသိပညာကြီးကျယ်တယ်နှလုံးသားသိပြီးတော့မြင့်မြတ်တယ်ဆိုတဲ့အဓိပ္ပာယ်မျိုးမြတ်စွာဘုရားမိန့်ကြားတော်မူခဲ့တာပါနောက်ရှင်သာရိပုတ္တရာကိုမြတ်စွာဘုရားအားကိုးတဲ့နေရာတစ်ချက်သွားတွေ့ရတယ်ဘယ်နေရာလဲဆိုတော့ဘုန်းကြီးတို့တနေ့တော့မြတ်စွာဘုရားဟာကောတံပီပီမှာတရင်သုံးတဲ့အချိန်ဒါရှင်သာရိပုတ္တရာပညာကြီးကျယ်လို့နှလုံးသားမြင့်မြတ်လို့မြတ်စွာဘုရားအားကိုးတဲ့အကြောင်းကိုခေါင်းနည်းနည်းလေးချိန်ကြားတော့ပြောပြပေးမယ်။အဲ့တော့မြတ်စွာဘုရားကောတံပီပီမှာတရင်သုံးတဲ့အချိန်မှာအရှင်ဒီဝဒက်ကလည်းပဲအဲ့မှာရှိနေတယ်။ရှိနေတော့ဒကာဒကမတွေကသူတို့လည်းပဲကြည်ညိုတယ်ဆိုတော့အရှင်သာရိပုတ္တရာဘယ်မှာလဲဖေ။အရှင်မောကလံဘယ်မှာတရင်သုံးလဲဖေ။အရှင်အာနန္ဒာရောဘယ်မှာလဲဖေ။အရှင်နုရုဒ္ဓဘယ်မှာတရင်သုံးလဲဖေဆိုပြီးတော့လာလိုက်ကြတာဒကာဒကမတွေကမြတ်စွာဘုရားကောတံပီတရင်သုံးတော့တချို့ယဟန္တာရှင်မြတ်ကြီးတွေအင်မတန်မှပညာလည်းပဲထက်မြက်နှလုံးသားလည်းသိမြင့်မြတ်တဲ့ယဟန္တာရှင်မြတ်ကြီးတွေသွားလိုက်ကြတာကိုးကွယ်လိုက်ကြတာအဲ့တော့ရှင်ဒီဝရက်ကသူ့စီကြတော့တယောက်မှမလာတော့စိတ်ထဲမှာခံပြင်းနေတယ် ငါလည်းပဲတာကီဝင်မင်းမျိုးပဲအာနန္ဒာတို့လည်းပဲတာကီဝင်မင်းမျိုးပဲငါလည်းပဲသူတို့နဲ့အတူယဟန်ဝတ်လာတဲ့သူပဲငါကြတော့နာမည်လေးတောင်မေးဖို့မရှိဘူးတခါလာလဲအာနန္ဒာဘယ်မှာလဲဖေရရှင်သာရိပုတ္တဘယ်မှာလဲဖေရသူတို့ဖွဲ့ပြီးမေးနေတယ်အဲ့တော့ရှင်ဒီဝရရဲ့နှလုံးသားထဲမှာပုထုဇဉ်ပြီးပြီးတိတ်ပြီးတော့မခံကျင်စိတ်တွေဖြစ်လာတယ်လောကမှာဘုန်းကြီးတို့အိတ်တာမေတ္တရိယဆိုတာလူရင်ဖြစ်တာမဟုတ်ဘူးဘုန်းကြီးတွေလည်းဖြစ်တယ်ကိုယ်တဲ့သားတော်မှာဆိုတာကိုယ်လူဖြစ်လာမှာဆိုတာအိတ်တာမေတ္တရိယတိတ်ကြောက်ကြရကောင်းတယ်ဒါကြောင့်ဘုန်းကြီးတို့တရားမင်းမေကိုမြတ်စွာဘုရားဖြေတာလေးကိုမာစီဆရာတော်ဘုရားကြီးကဘယ်လိုမင်ကြားကြလဲဆိုတော့မနာလူကင်းဝန်တို့ရှင်လက်ငင်းချမ်းသာကြရမည်တဲ့ကဲဒါလေးအားလုံးနှစ်ခေါက်လောက်လိုက်ဆိုမနာလူကင်းဝန်တို့ရှင်လက်ငင်းချမ်းသာကြရမည်မနာလူကင်းဝန်တို့ရှင်လက်ငင်းချမ်းသာကြရမည်ဒါမြတ်စွာဘုရားကိုတရားမင်းရဲ့မေးတော့အိတ်တာမေစရိယမနာလိုကနာနဲ့ဝန်တူတာနဲ့ရှိတယ်တ냐တော့ချမ်းသာမှာမဟုတ်ဘူးတဲ့ဒါပေမဲ့ပစ္စုပန်မှာချမ်းသာမယ်ဆိုတာကိုပါဠိဆရာတော်ဘုရားကြီးဟာအာလုံးနားလဲအောင်ဟိတေတိအဖွဲအတွက်ဆောင်းပုံလေးရေးပေးခဲ့တာပါခုလည်းပဲရှင်ဒီဝရက်ဘလောက်ခံစားနေရတယ်အရှင်အနန္ဒာတို့ရှင်ဒုဒ္ဓတို့ရှင်သာရိပုတ္တာတို့မေးပြီးတော့ဓမ္မတွေဝင်ထွက်နေတာကိုသူစိတ်ထဲမှာငါ့ကိုဘာဖြစ်လို့လာပြီးတော့စီးမကက်ကြတယ်လဲဆိုတာသူသွားပြီးတော့မတွေ့ဘူးသူဒီမလာတာပဲသိတယ်ငါလည်းပဲမင်းမျိုးပဲသူတို့လည်းပဲမင်းမျိုးပဲငါနဲ့တူတူယဟန်ဝတ်တာငါနဲ့ဝါတူတူပဲဒါတွေသွားတွေ့ပြီးတော့နောက်ဆုံးဘာကြံတယ်လဲဆိုတော့အဇာတတမင်းဗိမိတာရာမင်းနဲ့ကောသလမင်းတို့ကတော့မဖြစ်နိုင်တော့ဇာတတမင်းနဲ့သွားပြီးတော့ပူပေါင်းတကိုးတွေပြပြီးတော့ជីညိုအောင်လုပ်ဇာတတမင်းကလည်းပဲပညာနဲ့တော့ထူးဆန်းရင်ជីညိုတော့တာပဲဒါလည်းဘုန်းကြီးတို့တရားဓမ္မတွေနဲ့ပင်ကန်းစာယူကြရကောင်းတယ်တရားဓမ္မတွေကထူးထူးဆန်းဆန်းလေးလုပ်ပြရင်သိជីညိုတတ်တယ်နောက်ပြီးတော့တတိသီလသမารိပညာကိုတိတ်ပြီးတော့မကြည့်တတ်ဘူး။ဖိတို့စာပေမှာရှိတယ်။လူတရားမှာ90လောက်ပါတဲ့။အဲ့ဒီလိုထူးထူးဆန်းဆန်းလေးတွေခေါင်းခေါင်းပါပါကျင့်နေ။အဘာတင်ကန်းဝတ်တဲ့၊ဘလို့နေတဲ့၊ညမအိပ်ဘူးတဲ့။နောက်ပြီးတော့တုတ်တန်နေတဲ့ဒါလောက်ကလေးကြည့်ပြီးတော့ကြည်ညိုတဲ့လူကလူတရားမှာ90ရှိတယ်တဲ့။ဒါတတိထားကြရကောင်းတယ်။သီလသမารိပညာကိုကြည့်ပြီးတော့ကြည်ညိုတတ်တဲ့ပုဂ္ဂိုလ်ကတသိန်းမှတယောက်ပဲရှိတယ်။ရာခိုင်နှုန်းဘလောက်ကွာတယ်လဲ။နည်းနည်းစဉ်းစားကြည့်နော်။ဒါမြတ်စွာဘုရားရဲ့စာပေမှာတကယ်ရှိခဲ့တဲ့ဟာအဲ့တော့သောသောကပြောတယ်လို့ဘာသွန်စားတဲ့ဘလို့နေတဲ့ဘလို့ခေါင်းခေါင်းပါပါကျင့်တဲ့ဓာရီကိုကြည့်ပြီးတော့အပေါ်ယံကြည့်ကြည်ညိုတတ်တဲ့တရားဓမ္မတွေကလူကိုတရားမှာ90လောက်ရှိတယ်တဲ့အဲ့သောသောကပြောတယ်တရားဓမ္မကိုပဲကြည့်ပြီးတော့သီလသမာဓိပညာသာသနာအလုပ်ကိုတကယ်လုံးမလုပ်သာသနာအကျိုးရှိမရှိဒါမျိုးစစ်စစ်တက်တဲ့တရားဓမ္မကတသိန်းမှတယောက်ပဲရှိတယ်တဲ့ဒါလေးတွေကြွားချက်ခုလည်းပဲဘုန်းကြီးတို့ကြည့်နော်ရှင်ဒီဝဒရဲ့တကိုးလေးတွေနဲ့နဲ့ထူးထူးဆန်းဆန်းလေးလောက်ပြလိုက်တယ်နဲ့ဇာတတမင်းရဲ့ရှင်ဒီဝရက်ကိုပယ်ဆွဲကြည်ညိုသွားတာပဲအဲ့တော့ရှင်ဒီဝရက်ကလည်းပဲမြောက်ကြောက်မြောက်ကြောက်ဖြည့်ပြီးတော့ဇာတိကျုံမျိုးမြတ်စွာဘုရားတရားဟောနေတဲ့အချိန်မင်းနေပါလေလည်းပဲရှိအဲ့မှာဘာသွားချက်တယ်ဆိုမြတ်စွာဘုရားတဲ့မြတ်စွာဘုရားကြီးပါပြီအိုနေပါပြီအဲ့တော့ယဟန်တန်ဃာကိုတပည့်တော်ကိုအနှင်းမှာတပည့်တော်တန်ဃာတွေကိုဆောင်ရွက်ပါမယ်ဆိုပြီးဖရာယာတို့သွားတောင်းတော့တာပဲအဲ့ဘုံလေးကြီးပြီးတော့ဘယင်ကိုယ်ွယ်ခံရတာရှိတယ်မြောက်ကြောက်မြောက်ကြောက်ဖြည့်ပြီးတော့မြတ်စွာဘုရားကိုအရှင်ဘုရားအိုလှပါပြီတဲ့အားယူပါတော့တရားလေးနဲ့တည်းနေပါတော့တဲ့တပည့်တော်တန်ဃာတွေကိုတပည့်တော်ကိုအနှင်းမှာတပည့်တော်ဆောင်ရွက်ပါမယ်ဆိုပြီးသွားလျှောက်တယ်အဲ့တော့မြတ်စွာဘုရားကကြိမ်မောင်းပြီးတော့ခေလာတကဝါရဆိုတဲ့တရေစာဆိုတဲ့ဝါရနဲ့မိန့်ကြားတော်မူလိုက်တယ်အတိတ်တွေကဘာလဲဆိုတော့လူတွေကပစ္စည်းတွေပါလူကြတယ်ဆွမ်းတင်ကန်းကြောင်းစေးအဲ့တော့ကိုယ်မှရှိနေတဲ့ပစ္စည်းကိုမညှော့မကြောက်နဲ့အားလုံးတရေပေါက်စွန့်ပစ်တယ်လို့ပဲတွေ့တာမှုမရှိဘဲနဲ့သာသနာတော်ကြီးကိုပူဇော်လှူလိုက်တာဒါဟုတ်ဘူးပြန်ဖြစ်တဲ့ပုဂ္ဂိုလ်တွေကမိမိရှက်ချက်ကြီးနဲ့မတ်မော်တွေ့တာပြီးတော့မတုံးရဲ့မဆွဲရဲ့နှစ်မျောတွန့်တုံနေရင်အဲ့ဒါလူတွေထွေးပစ်လိုက်တဲ့ဒရေးကိုပြန်ပြီးတော့မျိုးနေတဲ့ပုဂ္ဂိုလ်ပဲလို့မြတ်စွာဘုရားကတကယ်ဘယ်ခက်ကြမ်းကြမ်းလေးပဲမိန့်တော်မူလိုက်တယ်ရှင်ဒီဝရက်တတိတံဝေကရပါစေဆိုတဲ့ကရုဏာတော်နဲ့ပါအဲ့တော့ရှင်ဒီဝရက်ကလည်းပဲမင်းပရိသတ်ရှိမှလူပရိသတ်ရှိမှငေါက်လိုက်တော့မြတ်စွာဘုရားပုံမှာရံမျိုးဖွဲ့သွားတော့တာပဲအဲ့တော့မြတ်စွာဘုရားကလည်းပဲသူ့ကိုတန်ခါအလန့်နှင်းလိုက်လို့ချင်းသာသနာကြီးဖြည့်ရာရောက်မှဆိုတော့မအပ်ပါဘူးမြတ်စွာဘုရားနဲ့ဆွေမျိုးသိရင်ညီကိုတဝင်းခွဲတော်တယ်နောက်ရှင်ဒီဝရရဲ့နှမနဲ့မြတ်စွာဘုရားနဲ့မြတ်စွာဘုရားမဖြစ်ခင်ဘုရားလောင်းဘုရားကအိမ်တော်ကြခဲ့တယ်ဆိုတော့တမိရောက်ပါလေတော်ခဲ့တယ်သို့တော့မြတ်စွာဘုရားမအပ်ပါဘူးမြတ်စွာဘုရားအကတိလိုက်စားမှုလုံးဝမရှိတာသိပြီးတော့ခွန်ကြီးတို့အတုပြုစရာချက်တယ်ပါကိုဆွေမျိုးမို့လို့ကိုဘာမို့လို့မြတ်စွာဘုရားမှာဘုရားကတဲ့သူတော်ကောင်းတွေမှာဒီစိတ်တဲ့မရှိဘူးပေါ့အဲ့တော့ရှင်ဒီဝရက်ကဒီလိုပြောလိုက်တော့ရံညှို့ဖွဲ့ပြီးတော့မလုပ်တလေဆိုတော့အဇာတသမင်းစီသွားပြီးတော့မြောက်ပြီးတော့အာမင်းသားတင့်ရဲ့ခမီးတော်ကြီးကိုလောက်ကြံလိုက်တော့ခုခေတ်လူတွေကတက်တန်းတူပြီးတော့ရှေးခေတ်ကတက်တန်းရှည်တယ်နော်တော့ကြတင့်ခမီးတော်ကြီး မကွယ်တော့နဲ့ရွာမဆန်းမီတင်ရရင်သေးသွားရင်ရှင်ပြင်းတော်မဖြစ်လျက်ပဲနေလိမ့်မယ်သူမြောက်ထုတ်ပြင်ပေါ်သွားလို့တော့ဇာတတမင်းလေးကခမီးတော်ကိုလှုပ်ကျင်ဗိမိတာရာမင်းကြီးကိုတက်ဖြတ်လိုက်တယ်ပေါ့လှုပ်ကျင်လိုက်တော့ဗိမိတာရာမင်းကြီးလည်းပဲနဲ့ရွာဆန်းသွားတယ်အဲ့တော့ရှင်ဒီဝရကဘာလုပ်တယ်လဲမြတ်စွာဘုရားကိုလူတတ္တမာတွေတွတ်ပြီးတော့လှုပ်ကျင်တယ်မအောင်မြင်ဘူးဒေသကုတ်တောင်ပေါ်တက်ပြီးတော့ကြောင်မောင်းဆင်းချတယ်မြတ်စွာဘုရားလှုပ်ကျင်တယ်မအောင်မြင်ဘူးနာလာဂတိဆင်းကြီးနဲ့တိုက်တက်တယ်မအောင်မြင်ဘူးအဲ့တော့နာလာဂတိစင်နဲ့တိုက်တယ်လေပြီးရောရှင်ဒီဝရရဲ့မှုတွေကဘူးပေါ်တယ်လို့ပေါ်တော့တာပဲမြို့သူမြို့သားတွေကသိကုန်ပြီဗိမိတာရာမင်းကြီးတက်ခိုင်းတာရှင်ဒီဝရတဲ့လေဦးတသမားတွေကိုဆစ်လွတ်တာရှင်ဒီဝရတဲ့နောက်ပြီးတော့ကြောက်တုံးနဲ့လိမ့်ချတာလည်းပဲရှင်ဒီဝရရဲ့လုံကျန်မှုတဲ့ခုလည်းပဲနာလာဂတိစင်နဲ့မြတ်စွာဘုရားကိုလုံကျန်တာလည်းပဲရှင်ဒီဝရတဲ့ဆိုလူတွေသိတော့လူတွေကကောလာဟလတွေနဲ့တို့ရဲ့ရှင်ဘုရင်ကလည်းပဲဒီလောက်မိုက်တဲ့ဆရာသမားကိုဘာလို့ကိုးကွယ်နေတယ်လဲဆိုပြီးတော့ဆန္ဒတွေပြကောလာဟလတွေဖြစ်တော့အဇာတတမင်းကလည်းပဲပြည်သူရဲ့ဆန္ဒမဆန့်ကျင်တော့ဘာလို့လဲရှင်စီစီဘက်ကဒီမသွားတော့ပို့နေကြဆုံးဖို့900လဲဖြတ်ပစ်လိုက်တယ်အဲ့တော့ရှင်ဒီဝရဒုက္ခရောက်တော့တာပေါ့ဒုက္ခရောက်တော့ငြိမ်းမနေပြန်ဘူးသူကဘာဖြစ်လဲဆိုတော့ဘုံကြီးကျင်နေတဲ့ပုဂ္ဂိုလ်ဆိုတော့ဟန်ဆောင်ပါလွားပြီးတော့ငါအသက်ရှင်အောင်လုံးမပဲဆိုပြီးတော့ဘာလို့လဲမြတ်စွာဘုရားထံသွားပြီးတော့မြတ်စွာဘုရားတဲ့ယဟန်အားလုံးဟာယဟန်တော်တွေဟာတောနိုင်နေကြပါသည်မျိုးရွာနီမှာနေရင်အာဘက်တင့်စီလို့မင်ကြားတော်မူပါနောက်ပြီးတော့ရန်တော်အားလုံးကဆုံးခံစားကြပါသည်တခါတမတွေပင်းဖိတ်ပြီးတော့ကတ်တဲ့ဆုံးကိုစားလို့ရှိရင်အပြစ်ရှိစေလို့မင်ကြားတော်မူပါသတ်မှတ်တော်မူပါရန်တော်အားလုံးကပတ်နှစ်ခုသင်္ကန်းပဲဆောင်ပြီးတော့တခါတမတွေလှူတဲ့သင်္ကန်းကိုဝတ်လို့ရှိရင်အပြစ်ရှိစေလို့မင်ကြားတော်မူပါနောက်ပြီးတော့ရန်တော်အားလုံးကတစ်ပင်ရင်အောက်မှာပဲနေပါသည်ကျောင်းတွေပါတွေနေလို့ရှိရင်ကျောင်းထဲမှာနေလို့ရှိရင်ကျောင်းတွေလက်ခံလို့ရှိရင်အပြစ်ရှိစေလို့ပြည့်ညက်တော်မူပါရန်တော်အားလုံးကတက်တက်လို့စားကြပါသည်။တန်ခါစားလို့ရှိရင်မြတ်စွာဘုရားတဲ့အပြစ်ရှိသေးလို့မင်ကြားတော်မူပါဆိုပြီးတွားပြီးတော့ဒီဝတ္ထု၅ပါးကိုတောင်းတော်တာ။အဲ့တော့မြတ်စွာဘုရားအကြောင်းကျိုးပြပြီးတော့ဆွမ်းခံစားခြင်းတဲ့ပုဂ္ဂိုလ်ကစားပါစေ။တရားဓမ္မတွေလူတော်ကိုလက်ခံတဲ့ပုဂ္ဂိုလ်ကလက်ခံပါစေ။နောက်ပြီးတော့တော်တဲ့နေခြင်းတဲ့တန်ခါကနေပါစေ။ရိုးရွာနေမှနေပြီးတော့သာသနာပြုခြင်းတဲ့ပုဂ္ဂိုလ်ကပြုပါစေ။နောက်ပြီးတော့ဘာလဲဆိုတော့ပန္တုကူသင်္ကန်းပန္တုသင်္ကန်းကိုဆောင်ခြင်းတဲ့ပုဂ္ဂိုလ်ကဆောင်ပါစေ။ဒါမှမဟုတ်လူတွေတူတဲ့သင်္ကန်းကိုဝတ်ခြင်းတဲ့ပုဂ္ဂိုလ်ကဝတ်ပါစေ။နောက်တချို့ငါဖရာဟာရှစ်လပလုံးတစ်ပင်ရင်အောင်မှာခွင့်ပြုပြီးသားဖြစ်တယ်။တန်ခါနဲ့ပတ်သက်လို့လည်းပဲကိုယ့်ကိုယ်ကြီးမှန်းပြီးတော့တတ်တာလို့ကိုယ့်ကိုယ်ကြီးမှန်းပြီးတော့တက်ဖြတ်တာလို့မမြင်ဘူးမကြားဘူးမယုံမှားဘူးဆိုရင်အဲ့ဒီအတန်းငါးကိုစားခွင့်ပြုတယ်။ကိုယ့်ကိုယ်ကြီးမှန်းပြီးတော့တတ်တာလို့သိတယ်မြင်တယ်ကြားတယ်ယုံမှားတယ်ဆိုရင်တော့ဒါမျိုးကိုခွင့်မပြုဘူးလို့မင်ကြားလိုက်တော့ရှင်ဒီဝရကသဘောကျလိုက်တာ။ तू ကလည်းပဲဒီလိုမပေးစေချင်ဘူး။မြတ်စွာဘုရားလည်းပယ်မြစ်လိုက်တော့သူကလူတွေကိုနှဲ့ပြီးတော့ယဟန်ဂေါတမဟာတဲ့တကယ်အလိုနေအောင်လောဘဒေါသနေအောင်ကျင့်တယ်လို့ပြောပြီးတော့ခုငါဒီဆူတောင်းတာကိုတော့မပေးဘူးတဲ့ငါတို့ကတော့ဒီကျင့်ဝငါးပါးကိုကျင့်သုံးမယ်ဆိုပြီးလူတွေကိုလိုက်ဝါဒပြန်တော့ပညာနဲ့တဲ့ပုဂ္ဂိုလ်တွေကလည်းဟုတ်သားပဲယဟန်ဂေါတမနဲ့တာဝကတွေကပစ္စည်းလေးပါပေါ်အောင်ဘုံကြည့်အောင်လုပ်နေတယ်ရှင်ဒီဝရကမှတကယ်ကျင့်ပြန်တာရှင်ဒီဝရကမှတက်တက်လို့စားပြီးတော်တဲ့နေတာဆိုပြီးတော့တချို့ကကြည်ညိုကြပြန်ရောပညာရှိတဲ့ပုဂ္ဂိုလ်တွေကတော့ရှင်ဒီဝရတန်ခါတင်းခွဲအောင်လုပ်နေတယ်ဆိုပြီးကြည့်ရကြတယ်။နောက်တော့တန်ခါတင်းခွဲပြီးတော့ရှင်ဒီဝရကချုပ်လိုက်ကြပါသူ။ဂယာတိတဆိုတဲ့အရက်ကိုကြွားသွားတယ်။ဂယာတိတဆိုတာဘုန်းကြီးတို့ခုခေတ်မှာဒီမြန်မာနိုင်ငံနဲ့အိန္ဒိယသွားတဲ့အခါဂယာလီစိတ်ဂယာလီစိတ်ကနေဗုဒ္ဓဘာသာကိုသွားတဲ့အခါမှာညာဘက်ဘေးမှာဂယာတိတဆိုတဲ့အရက်ကလေးရှိပါသေးတယ်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီတောင်ကုန်းလေးပေါ်မှာတန်ခါ1000လောက်စီဝေးလောက်တဲ့အဲ့ဒီခေတ်ကကြောက်ဖြာကြီးရှိလို့ဂယာတိတလို့ခေါ်တာ။အဲ့ဒီကိုကြွားသွားတယ်ပေါ့ရှင်ဒီဝရကကြွတာပြီးတော့သူပြိတ္တနဲ့သူနေတယ်သူ့ကိုတက်တက်လို့စားလို့တော်ထဲမှာနေလို့ပန်းတကူသင်္ကန်းဝုတ်လို့ကြည်ညိုတဲ့လူတွေကလည်းများလိုက်တယ်သူ့တို့ဘုံကြီးသွားတာပေါ့အဲ့တော့ရှင်သာရိပုတ္တရနဲ့ရှင်မောကလန်မြတ်စွာဘုရားကိုသွားလျှောက်တဲ့အခါမြတ်စွာဘုရားကသာရိပုတ္တရတဲ့သင်တို့ဟောဒီရှင်သာရိရှင်ဒီဝရနဲ့ပါသွားတဲ့ယဟန်တော်လေးတွေကတန်ခါတင်းခွဲပြီးစေတံနဲ့ခွဲပြီးတော့ပါသွားတဲ့တန်ခါလေးတွေကခုမှပဇင်းပစ္စာလေးပဲရှိသေးတယ်ယဟန်900လောက်ရှိတဲ့ဝိသီတိုင်းသားတွေအဲ့တော့မြတ်စွာဘုရားကသာရိပုတ္တရတဲ့အဲ့ဒီယဟန်လေးတွေအပေါ်မှာသင်တို့ဟာတဏှာညာတာသိမရှိကြဘူးလားတဲ့။တွားပြီးတော့သင်တို့အဲ့ဒီစီတွားကြတဲ့ယဟန်လေးတွေမပျက်စီးခင်တွားကြလေမြတ်စွာဘုရားကရှင်သာရိပုတ္တရကိုအာဟုတကြီးနဲ့မိန့်တော်မူခဲ့ပါတယ်။ဘာဖြစ်လို့လဲဆိုတော့ခွင်တို့တန်ခါသင်ခွဲတယ်ဆိုတာမိဘတတ်တာမိခင်ကိုတတ်တာဖခင်ကိုတတ်တာယဟန်နာကိုတတ်တာမြတ်စွာဘုရားကိုသွေးစိမ့်တီအောင်ပြုတာအဲ့ဒီကံကြီး၅ပါးနဲ့အတူတူပဲအဲ့မိခင်ဖခင်ကိုတတ်တဲ့ကံနဲ့ဟောဒီတန်ခါသင်ခွဲတဲ့ကံကပို့ပြီးတော့တောင်းအပြစ်ကြီးပါသေးတယ်။အဲ့တော့ဒီတန်ခါသင်ခွဲတဲ့ကံလုတ်ပြီးရင်ဧကံအဝေစီကိုရောက်မှာဆိုတော့မြတ်စွာဘုရားကဒီယန်းတော်900ဘုမတိဗာမတိနဲ့ရှင်ဒီဝရဏောင်လိုက်ပြီးတော့ဝိဇင်ငရဲ့ကြမယ်ကြီးကိုမြင်တော့ရှင်သာရိပုတ္တရကိုမင်ကြားတော်မူတော့ရှင်သာရိပုတ္တရနဲ့ရှင်မောကလန်ဟာရာဇဂျီဝါနေပြီးတော့ဂယာတိတအရက်ကိုလိုက်သွားပါတယ်။လိုက်တော့ရှင်ဒီဝရကသူ့ဂျီဝါရ ใจหลุไล่ลาได้ทีพี่รอเช่นตาริพุทธาโอเตยาฮ้อไข่ไหนพี่รอตูอ่ะเมษวะพะยาตะคาเตยันย้อมหนอหมู่ได้คามาเช่นตาริพุทธาโอเตยาฮ้อไข่ได้เลยเว้ยตูอ่ะแล้วเป็นพะยาโอตุโคพี่รอตาริพุทธาเด้ง่ามาจ้อดิย้อมนี่เด้ตินเตยาฉะฮ้อไล่งยันเนี่ยแล้วเด้ไม่ไอ้เฉญญาเตบูเอ้องาสั่นตั้งไล่งดูตูอ่ะรอปุถุชนสุดรอฉิปิละปิไอ้เปียวตัวละเว้ยเอ้อเช่นตาริพุทธาบาลุเลยเช่นตาริพุทธาก็ปราศิตะวุสันนะเป็นญินเนี่ยยันดอริยะสิทธิ์นี้กูจี้พี่รอเตยาฮ้อเด้တော့ရှင်မောက္ခလန်လည်းပဲအဋ္ဌိဝိဒပင်ကြီးနဲ့တကိုးတွေပြားပြီးတော့ရဟန်းတွေလေးစားလာတဲ့အခါမှာစိတ်ဆူးဆိုင်လာတဲ့အခါမှာတရားဟောပြီးတော့ဆုံးမရှင်သာရိပုတ္တကစိတ်ကလေးတွေကြည့်ပြီးတော့ဒီရဟန်းကဘလို့စိတ်ဖြစ်နေလဲဒါဆိုရင်ဘလို့တရားနဲ့တင့်တော်တဲ့ဒီလိုစိတ်ကိုကြည့်ပြီးတော့တရားဟောပြီးတော့ဆုံးမရှင်မောက္ခလန်ကတကိုးပြားပြီးတော့ဆုံးမလိုက်တယ်အဲ့ဒီရဟန်းတော်တွေအားလုံးတရားတွေရကုန်ပါတယ်အောက်ထစ်ဆုံးသောတာပန်ရဟန်းတွေဖြစ်ပြီးတော့အဲ့တော့သောတာပန်ဖြစ်တော့အမြင်မှန်ပညာတွေကြီးကျယ်သွားတော့ဘာဖြစ်တယ်လဲရှင်သာရိပုတ္တနဲ့ရှင်မောက္ခလန်နဲ့လိုက်ပြီးတော့ကောင်းကင်ရံကြီးကြွပြီးတော့မြတ်စွာဘုရားရှိတဲ့ဝိလူုံကိုကြွသွားတယ်တဲ့အဲ့တော့ကောကာလီကငိုရဲရဲ့ရှင်တိဝရက်ကိုသတိပေးတယ်သာရိပုတ္တမောက္ခလန်တို့ကတိတ်မကောင်းဘူးနော်သူတို့နဲ့တိတ်အကျွမ်းမဝင်တဲ့လို့သတိပေးတာခုတော့ယဟန်လေးပါသွားတော့သူတို့မှအချီးကျန်ဆန်တော့ရှင်ကောကာလီကရှင်တိဝရက်ရဲ့တပည့်ရစိတ်တွေဆိုးလာပြီးတော့ရှင်တိဝရက်ကိုရှင်ဘက်ဒူးနဲ့တိုက်လိုက်တာရှင်တိဝရက်လည်းအဲ့ဒီနေရာမှာသွေးပူတွေအံပြီးတော့မကြခင်ပဲဘုန်းကြီးတို့ဂိလန္ဒဖြစ်ပြီးတော့မြေမြူသွားရပါတယ်အဲ့တော့ဆိုလိုတာဘာလဲဆိုတော့ဒီလိုပြဿနာရေးခင်းနေဖြစ်လာရင်မြတ်စွာဘုရားဟာရှင်သာရိပုတ္တရကိုတိတ်ပြီးတော့အာကိုတယ်ဆိုတာပညာကြီးကျယ်လို့နှလုံးသားနူးညံ့လို့တပတ်သားပေါ်မှာကူညီခြင်းလို့ပညာလည်းပဲတိတ်ပြီးတော့ကြီးကျယ်လို့ဒီလိုအာကိုတာလို့ဘုန်းကြီးကဆိုလိုခြင်းဖြစ်ပါတယ်။ဒါကြောင့်ပညာယရဏဆိုတဲ့နေရာမှာဘွဲဒီဂရီတွေဟာအသုံးမကျဘူးမဟုတ်ပါဘူး။သို့တော့ဘွဲဒီဂရီတတ်တတ်နဲ့တော့မြင့်မြတ်တဲ့နှလုံးသားပန့်ခြင်းမဖြစ်သေးပါဘူး။အထောက်ပံ့ဖြစ်အောင်လို့လုပ်လို့ရတယ်ဒါကြောင့်ဘုန်းကြီးပြောလိုတဲ့ပညာဒီဝိပဿနာပညာမတ်ပညာပုပညာအဲ့ဒီပညာတွေအဆင့်ထိမရောက်ပါဘူးဆိုရင်ကုသိုလ်အကုသိုလ်ကိုခွဲခြားသိတဲ့ပညာလောဘဒေါသမောဟပြည့်စုံသလားမရှိဘူးလားခွဲခြားသိတဲ့ပညာဖြူစင်သလားမင်းညစ်သလားခွဲခြားသိတဲ့ပညာအဲ့ဒီပညာဟာတိတ်ပြီးတော့အရေးကြီးပါတယ်လောကမှာပညာယရဏဟာပိုင်ဆိုင်လို့ရှိရင်အာလုံးရဲ့ကိုယ်ပွဲမှုအာလုံးရဲ့အာကုမှုကိုခံရပါတယ်ဘွဲဒီဂရီရပြီမယ်အာလုံးရဲ့အာကုမှုကိုခံရင်မှခံရပါလိမ့်မယ်ဒါကြောင့်ဘုန်းကြီးကယနေ့ပညာယတနာဆိုတဲ့အကြောင်းကိုဟောကြားခဲ့တယ်။ပညာယတနာကြီးကျယ်တဲ့အတွက်မြတ်စွာဘုရားလူနဲ့ပြမတတ္တဝရရဲ့အကျိုးကိုဘလောက်ဆောင်ရွက်နိုင်တယ်လဲ။လူနဲ့ပြမတတ္တဝရရလည်းမြတ်စွာဘုရားကိုခုချိန်ဒီဘလောက်အားကိုးကြတယ်လဲ။ရှင်သာရိပုတ္တရာပညာဘလောက်ကြီးကျယ်တယ်လဲ။နှလုံးသားဘလောက်မြင့်မြတ်တယ်လဲ။အဲ့ဒီလိုမြင့်မြတ်တဲ့အတွက်မြတ်စွာဘုရားရှင်သာရိပုတ္တရာကိုဘလောက်အားကိုးပြီးတော့စေခိုင်းခဲ့တယ်လဲ။ရဟန်းတော်တွေကလည်းမြတ်စွာဘုရားရှင်သာရိပုတ္တရာမှာဘလောက်အားကိုးကြတယ်လဲဆိုတာကိုဘုန်းကြီးဟောကြားခဲ့တယ်။ဒါကြောင့်ပညာယတနာသိပြီးတော့ရတဲ့ရတဲ့ရအောင်ကြိုးစားတတ်တဲ့အရာတစ်ခုဖြစ်တယ်လို့ဒီအကြောင်းလေးတွေကိုယနေ့တရားကြီးဦးမောင်ကြီးရဲ့မွေးနေ့မှာဓမ္မဒါနဖြစ်တဲ့လက်ဆောင်ပေးပါတယ်။ဒါကြောင့်ငွေတိတုံးလက်မိသားစုနဲ့တူအောင်အလုံးပရိသတ်တွေဟာဝိပဿနာပညာမတ်ပညာဖွပညာများကိုရအောင်ပါရမီများကိုဆက်လက်ကြိုးစားအထောက်နိုင်ကြပါစေ။အဲ့ဒီလိုပါရမီများကိုဆက်လက်ကြိုးစားအထောက်ရင်လည်းပါရမီတွေတဖြည်းဖြည်းကျင့်တန်ပြီးတော့နောက်ဆုံးမှာဝိပဿနာမတ်ပညာဖွပညာဖြင့်နိဗ္ဗာန်ကိုတင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း။ဖျားရပြီလို့ယနေ့ပြုတဲ့ကုသိုလ်ကောင်းမှုကလည်းအဲ့ဒီဝိပဿနာပညာမတ်ပညာဖွပညာတွေနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုဖို့တစ္ဆာလေးပါးကိုမျက်မှောက်ပြုဖို့ထောက်ပံ့ဖြစ်ပါစေလို့အာရုံပြုပြီးရည်စဲချမယ်အားလုံးလိုက်ဆို